To the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2023ခုနှစ်စက်တင်ဘာလ18ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ31 32နဲ့51အပြင် VOA ရဲ့ website နဲ့ Facebook တို့ကနေပြီးတော့လည်းဖန်ယူနာဆင်နိုင်ပါတယ်။ကျွန်မနားလာပါဒီကနေ့ညဘက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်ကတော့ဝင်းမင်ပါဦးတမောင်တန်းနဲ့အတူဒီနေ့အထူးခြားဆုံးသတင်းတွေကိုကြောပြသွားမှာပါဒီနေ့ခြေတန်းရောက်သတင်းတွေထဲမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုအလုံးကိုနေပြည်တော်မှာပဲစစ်ဆေးရင်ဆိုင်ရတော့မှာပါမြန်မာနိုင်ငံမှာအိန္ဒိယကိုဗစ်ကာကွယ်ဆေးကိုဗစ်ရှိကိုတစ်ချိန်သာထိုးပြီးပြတ်သွားသူတွေအနေနဲ့တရုတ်ကကိုဗစ်ကာကွယ်ဆေးနှစ်ချိန်အပြည့်ပြန်ထိုးဖို့ကြမ်းမိုက်တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။တရုတ်နိုင်ငံမှာတော့ဒီကိုဗစ်ကာကွယ်ဆေးကိုလူရရဲ့80ရာခိုင်နှုန်းကျော်ထိုးရတဲ့ကြားကပဲကူးစက်မှုတချို့ဆက်ဖြစ်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြပြပေးပါပါမနက်ပိုင်
းကောင်းပါပြီရှင်။မြန်မာနိုင်ငံမှာကိုဗစ် shield တစ်ကြိမ်ထိုးထားပြီးသူတွေဟာ Sinopharm ကာကွယ်ဆေးထိုးရင်ဘယ်လိုဆေးအာနိသင်တွေထိရောက်မှုရှိလာမှာပါလဲ။
တမျိုးနဲ့တမျိုးပြောင်းဆိုတော့မလို့စေတော့လေဟိုကဘာမှာတော့အဲ့လို recommendation တော့မရှိသေးဘူးဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်ဥပမာဆိုတော့ covid
ကဘာကျမကြီးအဖွဲ့ကာကွယ်ဆေးဆိုင်ရာနှီးပညာအကြံပေးအဖွဲ့ဝင်ပမောက္ခဒေါက်တာစောဝဲမှာရှင်နောက်ပိုင်းမှာအပြည့်စုံတော့ကြားမှာပါဒါအပြင်တီးတိမ်မြို့နယ်ဖက်ရဲစခန်းနဲ့စစ်စေးရေးဂိမ်းမှာပြစ်ခတ်တာတွေရှိခဲ့တဲ့တဲ့ကနေမြို့ဖက်မှာကြေးရွာတွေဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေကိုလည်းတင်ပြသွားဖို့ရှိပါတယ်ကြအပြင်အပတ်စဉ်တင်ဆက်နေကြအမျိုးသမီးကဏ္ဍသူတာဆောင်လည်းအမေရိကန်တခွင်နဲ့တိတ်ပန်တဲ့နေပညာကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညဘက်ထိတ်ဆုံးရောက်သတင်းတွေကိုကိုဝင်းမင်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးကြပါအောင်ရှင
်နိုင်ငံတော်အတိုင်းအမေရိကန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့အမှုအလုံးကိုနေပြည်တော်မှာရင်ဆိုင်ရမယ်လို့သူရှင်တွေကပြောလိုက်ပါတယ်ဒေါက်တာဆန်းစုကြည်ကိုအားဒီလိုက်စားမှုနဲ့မန္တလေးမှာဆွဲထားတဲ့အမှု၄ခုကိုလောင်းတူပါတရက်ကနေစပြီးလက်ရှိကြားနာနေတဲ့နေပြည်တော်မှာစစစ်မှာပါလို့သူရှိနေတရားလွှတ်တော်ရှိနေကြီးဥက္ကမောင်စောက VOA ကိုပြောလိုက်ပါတယ
်ခုမှုတွေလို့ပေါ့ဗျာညောစောက်ကြနေအတချားကိုလေးမှုစလုံးခေါ်လာပေါ့တက်နေကြတဆီတော့တော်တော်များတက်နေကြအတူတူဖြစ်နေမယ်ဗျာနော်အဲ့ဒါခါလေးဟိုလုံးလို့ရအောင်ဆိုတော့လုံးနေတူပါလားဦးမင်းရဲ့ဟိုရဲ့ဒေါက်တာစုဒေါက်တာစုကြီးမရကဦးမင်းယောက်ကမျိုးအောင်လို့တွေးတာဟာလေတပူပါ
အဒီလိုက်စာမှုတိုက်ဖြတ်ရေးဥပဒေပုံမှန်55နဲ့ဒေါက်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်မှာစစ်ကောင်စီကအခုလိုအမှု၄ခုနဲ့ဆွဲခဲ့တာဖြစ်ပြီးဒီမှုတွေကိုနေပြည်တော်မှာပြောင်းရွှေ့ဆဆွေးဖို့အခုခွင့်ပြုလိုက်တာဖြစ်ပါတယ်ဒီအတွက်နှစ်ပတ်တစ်ခါတောက်ကြံနေတိုင်းမန္တလေးတိုင်းဒေသကြီးတရားလွှတ်တော်တရားသူကြီးကနေပြည်တော်မှာလာဆက်ပေးမှာပါမန္တလေးမှာဖွင့်ခဲ့တဲ့အဒီလိုက်စာမှုတွေထဲမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းစီကအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီခောက်ရွှေ9ပိတ်သာ3ချိန်ခွဲခဲ့ရဆိုတဲ့ဆဆွေးမှုတစ်ခုနဲ့ဒေါက်ကင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်တဲ့သုံးမှုပါဝင်ပါတယ်။ရန်ကုန်မှာဖွင့်ခဲ့တဲ့နိုင်ငံတော်လှည့်ဝက်ပေါကြားမှုကိုလည်းနေပြည်တော်သီးသန့်တရားခုံရုံးမှာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ည8နာရီတရက်မှာပြောခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရလွန်ခဲ့တဲ့24နာရီတွင်ကိုဗစ်ပိုးစစ်ဆေးနမူနာ22,800ရှိခဲ့ပြီး2,189မှာပိုးတွေ့ရှိခဲ့ပါတယ်။ပိုးတွေ့ရာနှုန်း 9.59 ရာနှုန်းမှာသေဆုံးသူ85ဦးရှိပါတယ်။ဒီနေ့ထိကဗေးအသက်ဆုံးပါသူအစိုးရစီရင်အရာစုစုပေါင်းကတော့16,942ယောက်ရှိခဲ့ပါပြီ။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရှိရောဂါကာကွယ်ဆေးကိုပထမတစ်လုံးထိုးထားပြီးသူတွေအနေနဲ့ဆေးမရရှိရင်တရုတ်နိုင်ငံထုတ် Sinopharm ကာကွယ်ဆေးကိုသူ့အချိန်တိုင်းနှလုံးပြန်ထိုးကြဖို့ကျန်းမာရေးဌာနကတာဝန်ရှိသူတွေဖြစ်တဲ့ဒေါက်တာခင်ရင်ကြီးကသူ့ရဲ့လူမှုစာမျက်နှာမှာတိုက်တွန်းထားပါတယ်။ကိုဗစ်ကာကွယ်ဆေးနဲ့ပတ်သက်ပြီးအာဆီယံကမြန်မာနိုင်ငံကြက်ချင်ကြီးအဖွဲ့ကိုဒေါ်လာ1,300,000,000ဆင်းတဲ့ဆေးပစ္စည်းအကူအညီတွေကိုဗိုလ်ထုနေကလွှဲပြောင်းပေးရခဲ့ပါတယ်လို့ဘာနာမသတင်းဌာနကပြောပါတယ်။ဩဂုတ်လ18ရက်နေ့ကကျင်းပခဲ့တဲ့စီဝေးဆုံးဖြတ်ချက်အရပထမဆုံးအကူအညီဖြစ်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံအတွင်းမှုများအဖွဲ့ရုံးမှလွှဲပြောင်းပေးရခဲ့တာပါ။အကူအညီတွေကိုမြန်မာနိုင်ငံကြက်ချင်ကြီးအဖွဲ့ကြီးကတာဝန်ယူဖြန့်ဖြူးမှာဖြစ်ပါတယ်။ဒါပေမဲ့ February လအနာသိမ့်ပြီးတဲ့နောက်ကြက်ချင်ကြီးအဖွဲ့ဝင်များအပါအဝင်လူမှုကူညီစောင့်ရှောက်သူများအများအပြားအဖန်ခံနေကြရပါတယ
်။တရုတ်နိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသူလူရေရဲ80ရာခိုင်နှုန်းကျော်အဖြစ်လူပေါင်းသန်း1,000ကျော်ကိုထိုးပြီးပြီလို့ကြေညာပြီးမှာပဲပိုးကူးသူတွေ62ဦးကိုဒီနေ့တွေ့ခဲ့ပါတယ်။အများစုက Delta ပိုးမျိုးကွက်သည့်ကူးစက်မှုများလာနေတဲ့နိုင်ငံအရှေ့ပိုင်းပင်လယ်ကမ်းခြေဒေသရှိ Fujian ပြည်နယ်မှာဖြစ်ကာအရင်အမွိုင်းလို့ခေါ်တဲ့ရှားမန်မျိုးကြီးမှာအများဆုံးအဖြစ်32ဦးနောက်ပူချန်မှာ28ဦးထိတွေ့ခဲ့တယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့တရက်ထဲပိုးကူသူ 2,000 ကျော်လာကပြီးခဲ့တဲ့လကနေ့စဉ်စံချိန်နှားကိုကတ်လာနေတော့မှလို့အခုအဲ့လိုအချိန်မှာအားလည်းရဲ့အများဆုံးရိုးရာပွဲတော်တဲ့ပိုးကူးဆက်မှုတိုးလာမှာကိုစိုးရိမ်မှုတွေရှိလာနေပါတယ်။နှစ်ပြန်စနေကနေစတော့မဲ့ဒီပွဲတော်မတိုင်ခင်တောင်ကိုရီးယားမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေချတာတဲ့ကြားကပိုးကူးသူ 1,000 ကျော်အထိရှိတာက83ရဲ့စက်တိုက်ရှိနေပြီးအများစုကတော့လူထူထပ်တဲ့ဆိုးမျိုးတော်တစ်ဝိုက်ကဖြစ်ပါတယ်။ဩစတြေးလျမှာတော့အသက်16နှစ်ထက်လူကြီး80ရာခိုင်နှုန်းကျော်ကိုဗစ်ကာကွယ်ဆေးတစ်လုံးထိုးပြီးထားချိန်မှာတတိယတစ်လုံးထိုးကျင်သူတွေအတွက်မော်ဒါနာဆေးတသန်းဒီညစရောက်မယ်လို့ကျန်းမာရေးဝန်ကြီးဂရဟန်ကဆိုပါတယ်။ကာကွယ်ဆေးအများပြားထိုးထားတဲ့စင်ကာပူနိုင်ငံမှာလည်းကိုဗစ်ကူးစက်မှုလှိုင်းသစ်ကြုံလာရချိန်မှာထပ်ဆောင်းအားဖြည့်ကာကွယ်ဆေးထိုးကြဖို့ကိုယ်တိုင်လည်းအားဖြည့်ကာကွယ်ဆေးထိုးထားတဲ့ဝန်ကြီးချုပ်လီရှန်လုံကသက်ကြီးပိုင်းတွေကိုတိုက်တွန်းနေပါတယ်။အင်ဒိုနီးရှားမှာတော့ကိုဗစ်ကြောင့်စီးပွားရေးချိတ်ခတ်တာနဲ့ကျောင်းတွေတစ်နှစ်ပိတ်ထားရတာကြောင့်64သန်းရှိတဲ့ကျောင်းသူကျောင်းသားတွေကအများကြီးကိုဒုက္ခရောက်စေတယ်လို့ကြံ့ကျင်သူတွေကထောက်ပြနေပါတယ်ခင်ဗျ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ပို့ပေးရေးကိစ္စနဲ့ပတ်သက်လို့မြန်မာစစ်ကောင်စီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတိုက်ရိုက်ဆွေးနွေးမှုမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးအကီကီအဗ်ဒူလ်မိုမန်ကပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံထုတ် BD News 24သတင်းမှာဖော်ပြထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ပေးရေးတရုတ်နိုင်ငံဘာပါဝင်တဲ့မြန်မာတရုတ်ဘင်္ဂလားဒေ့ရှ်သုံးနိုင်ငံကြားဒီနှစ်စန်းကဆွေးနွေးခဲ့တာတွေရှိရပေမဲ့ပြပုတ်ပေးရေးလုပ်ငန်းစဉ်တွေရပ်တန့်နေစေဖြစ်တဲ့အကြောင်းလဲဝန်ကြီးအဗ်ဒူလ်မိုမင်ကတက္ကသိုလ်တော်မှာမနေ့ကသတင်းတော့တွေကိုပြောဆိုခဲ့တာပါတရုတ်နိုင်ငံကတော့မြန်မာစစ်ကောင်စီအနေနဲ့တိုင်းပြည်တည်ငြိမ်အောင်ပထမကြိုးစားနေပြီးအခြေအနေတွေတည်ငြိမ်သွားတဲ့အခါဒုက္ခသည်တွေပြပုတ်ပေးရေးကိစ္စတွေဆွေးနွေးမယ်အကြောင်းပြောဆိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဂျာယီဝန်ကြီးကပြောပါတယ်မြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူးဒါပေမဲ့လည်းရေအစိုးရနဲ့သဘောတူခဲ့တဲ့ဒုက္ခသည်ပြန်လည်လက်ခံရေးသဘောတူညီချက်တွေကိုအကောင့်ထဲပေါ်မယ်လို့တော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကမျှော်လင့်နေပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ည5.32 kHz 9383ည5.53 kHz 5885တို့ပြင်စနစ်တင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ VOA American တန်ရဲ့တောက်ကြနေညသတင်းတွေကိုဆက်ပြောပြနေပါတယ်။ American နဲ့ Australia ကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့တောင်တရုတ်ပင်လယ်ထဲတရုတ်ရေတပ်တိုးချဲ့မှုစိုးရိမ်ချက်ကအထောက်ထားမဲ့ဆဆွဲချက်သာဖြစ်တယ်လို့ Australia ရှိတရုတ်တန်ရုံကတုံ့ပြန်လိုက်ပါတယ်။အမေရိကန်နဲ့ဩစတြေးလျတို့နှစ်စဉ်ဝန်ကြီးဆင့်ဆွေးနွေးပွဲဝါရှင်တန်မှာလုပ်ခဲ့ပြီးအခုလိုပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာကဩစတြေးလျနိုင်ငံအတွက်နျူကလ িয়ার သုံးရင်ကုန်သင်္ဘောဆောက်ဖို့ပြည်ထောင်နေပါသုံးနိုင်ငံလုံခြုံရေးမဟာမိတ်အဖွဲ့အစည်းအဖြစ်ပူးပေါင်းဆောင်ရွက်ရေးမနေ့ကထုတ်ပြန်ပြီးမှဖြစ်လာတာပါ AU KUS AUKUS လို့ခေါ်တဲ့ဒီအဖွဲ့အစည်းရဲ့အခုလိုထုတ်ပြန်ချက်ပေါ်မှာလဲတရုတ်ပြင်အမေရိကန်မဟာမိတ်ပြင်သစ်ကပါစိတ်ဆိုးဒေါသနဲ့တုံ့ပြန်ခဲ့ကြပါတယ်တရုတ်ဘက်ကတော့ဒါကဒေတာတွင်လက်နက်ပြိုင်ဆိုင်မှုကိုတိုးမြှင့်လိုက်တာဖြစ်တယ်လို့ပြန်ဆဆွဲလိုက်ပါတယ်။အခုသုံးနိုင်ငံထုတ်ပြန်ကြေညာချက်ကြောင့်ပြင်သစ်နဲ့သဘောတူထားတဲ့သမျိုးကျရင်ငုတ်သင်္ဘောဆောက်ရေးဒေါ်လာ43ဘီလီယံဘူးသဘောတူညီချက်ကိုဩစတြေးလျဘက်ကပယ်ဖျက်ပြီးမှပြင်သစ်နိုင်ငံသားဝန်ကြီးကအမေရိကန်အနေနဲ့မတိုင်မီပဲတစ်ဖက်သက်လုပ်ခဲ့တယ်လို့တုံ့ပြန်လိုက်ပါတယ်။ဒီပေါ်တင်းမာမှုတွေပြေသွားအောင်အမေရိကန်သမ္မတအင်ဂျီရောဘက်ကစူးစမ်းဖြေရှင်းနေရမှာအင်ဂျီရောပြောခွင့်ရချမ်ဆက်ကီကသုံးနိုင်ငံလက်တွဲပဲညင်ညာချက်ဟာနိုင်ငံတစ်ခုခုကိုပြစ်မှတ်ထားပြီးချမှတ်တာမဟုတ်ပါဘူးလို့မနေ့ကပြောခဲ့ပါတယ်ခင်ဗျာ
နျူကလ িয়ার ဆွေးရင်သုံးရေငုတ်တင်းမောတွေရယူမဲ့အစီအစဉ်ကိုဩစတြေးလျနိုင်ငံကညင်ညာခဲ့ပြီးတဲ့နောက်ဒေသတွင်းမှာလက်နက်ပြိုင်ဆိုင်မှုတွေအပေါ်စိုးရိမ်ပါတယ်လို့အင်ဒိုနီးရှားနိုင်ငံကတောက်ကြနေကပြောလိုက်ပါတယ်တရုတ်ဩဇာအာဏာတက်လာတာကိုတုံ့ပြန်မှုအတွက်အင်္ဂလိပ်လိုဒုက္ခအားဖြင့် AUKUS AUKUS လို့တိကျတဲ့ဩစတြေးလျUK နဲ့ American ပြည်တော်စုတို့မဟာမိတ်အဖွဲ့ဖွဲ့စည်းလိုက်တဲ့သဘောတူညီချက်ရဲ့အစိတ်ပိုင်းတစ်ရက်အရဩစတြေးလျနိုင်ငံကအဲဒီနျူကလ িয়ার ဆိုင်ရာနည်းပညာတချို့ကိုရရှိမှာဖြစ်ပါတယ်။ဒီဒေသအတွင်းမှာ Nenek piang sain tak simbi, oza anak tina jama gu, lihne suhi maare cao, Indonesia nengang ga cinya jay tukar apa. Di da duin jengja yin, di nye yi saya kerikgu, duigu liza tini mu, Australia nengang gu, Indonesia nengang ga panca lai telu, nengang ga uri duigu le, liza bu le, tap jolai baare. Indonesia gu jo, di bega bi, tabra joko, widodo le le, macam itu melu, Australia nengang, wengji jo, Scott Morrison ga, pio baare.
อันนี้พ่อพูดอะไรสิเดาเดียวเป็นอะไรพี่ฮะเป็นอะไรเจ้าของเดิมฮาร์บิวอาเจ้าเดลันเจ้าเนี่ยพี่ตัวลูกยินนันดังเว็ตดูพ่อในยี่ลาลาดูเดชินีเดนี่อะไรบ้างเดี๋ยวนั่งงาตู้ดูพ่อในตู้ยี่สเวทฮาร์เดยี่เจ้าเนี่ยไม่กูเสียดองอาเจ้าได้บีเรนเนี่ยนั่งงานก็ก้าดอ่ะที่มันไม่พิวจ้าบ้าง ยินทีพีพีก็เนี่ยกูซีพีทีพีพีที่ลาเร่ไปซีพีที่ลาที่สองเส้นเนี่ยไม่เป็นสาเจ้าพ่อเร่คงด้วยเนี่ยตู้เชลลานี่เร่คือว่าดูที่ซีบ้าเนี่ยจีเดียวกับชาวทะเลดากูที่ซีบ้ากูเต็นยังกูเต็นยังวัยวันจีก็มันนี่ก็เจนยาเลยจ้าบ้าที่ซีบ้ากูเต็นวันจีวันวันน้าวนี่เนี่ยกูรู้พ่อเป็นชาวทะเลดากูนิวซีแลนด์คงด้วยวันจีทำไมโอ้ก็น่าทำปูท่าเจ้ามันนี่จะก็เจนยาเจ้าทุกอย่างเก็บมาเลยนิวซีแลนด์จีน ญี่ปุ่นออสเตรเลียแคนาดาชิลีรูปาร์เรพ่อเวนสัตว์นั่งยาบาร์ดีซีพีทีพีพีพ่อโก้นัทเอาเสียชีวิตคนหนึ่งมาทุรังเก็บีเยอรมันกันตำราบรักอุบามากาที่โก้เทนิโบอุสังซาพ่อเกเรทีพีพีโก้นักตำราตอนเนตรามกันนัทเอาสักคนมานุทักเก็บีเสพเชลลากีลาบาร์ดีซีพีทีพีพ่อโก้ต้องเปลี่ยนเนเน่ที่อุปการเลยอาซีอีพีรีเซพโลตัวก็ขอเร่สังหารนั่งยาบาร์ดีดารุนพิจารณาสิว่าไม่เป็นสาเจ้าพ่อโก้
มันเนี่ยก็ทุเรียนเก็บปีมาคุณลูกเสียงใจพ่อมาเลยพ่อเวนพี่ผู้สาชาวไรต้าพี่ป่าเลยเนาะสุดอัตมาทาร์เรนเอาส่งยาเซปต์มาละสังเกตีกูวิกาเกอร์ซีมทูจาระเจ้าจำไม่สังเกตุวันนั้นตรงนั้นกูเป็นที่ไหนงั้นก็ลูกจะสั่งทาร์ไรบาร์เลยเป็นที่ไหนงั้นมาจำไม่วันนั้นนี่จะต้องมาคนนั้นสิเดนเนี่ยถ้าเสียงมีอาจจะโดนวันนั้นด้วยก็เสียงมทูจาระเลยลูกก็น่าจะบอกยุ่งเชิดเกจาระเจ้าจำไม่วันนี้ออลิเวียเวรังก์
เดี๋ยวเราเล่าที่กาเกวซีมาทูจาเลยจำมาอีวันนั้นด้วยก็ต้องจีชี้เก็บบาร์เลยคุณลูกก็ยานาเลียเลยวันนั้นมีอาจูเรามาเสียงวันนี้ตัวนับอยู่เหน่งเอเบปาจาบีมีอาจูก็รอเท่ากูอยู่ทานาด้วยก็วันนั้นด้วยบ้างที่คุณเนี่ยไปที่ไหนอยากเรียนรู้ก็คงไม่แม่อุตมะตานุก็ ยามาในงานมาอินเดียในงานทุกโควิดกักไว้ซีโควิดชิลด์จะยิ่งทุ่มท้าพิจารณาเนี่ยเดี๋ยวในงานทุกซีโนฟาร์มกักไว้ซีโก้อาสาการในพยานทบจะมาอีวันนี้ทานาก็ตาวันศิษย์ดูเรื่องใจโดนในบาร์เลยอินเดียในงานมาอยู่ท่าเรือซีรีส์ไทยเอาลับโอเชนในมิชิตีราจังคู่รถใจโดนในรัวโควิดชิลด์ทุ่มท้าพิจารณาซีโนฟาร์มกักไว้ซีโทยิ่งเป็นลูกเสียอันนี้เดินเตยามุชินัยมาเลยยังงงอะไรแต่เรื่องของเราไม่เข้มแข็งกับเตปยาท่าบาร์เลย เอเนียในงานทุกกูเวชีกูเวกากเวสิริโกสุนทรสวัยนงาประมาทลงทุราบิดาดูอินเน่นอกจากสิทุยามะเลโกยาวลายเดียวในงานทุกสินุฟัมกากเวสิริโกอภิวาปยันทุบุจะมาอยู่ในฐานะพยองยาตระดาเข่งกินจิกาตุยลุมุกุยเอสามินางานิตเซนติปิทาบารีเสียนามเต็งยังเอเนียนาดิสุยาเลตตงามาอยู่เกเรเอเนียในงานทุกกูเวชีกูเวกากเวสิตันตงเซริกายาวชิทาบิปเจ ตรงนั้นมางาดังกูอารมณ์ทุนนั้นเป็นแบบบิบิโลสิ่งสิ่งเปลี่ยนแปลงไปจากเมื่อเมื่อถึงงานเปลี่ยนท่าไปอินเดียในงานประกาศสิริทับปูนั้นบูลล้อเสียชีวิตมีชีวิตบูลเลยนักส่งลูกเขยเดินสายเชนไปมาเปลี่ยนใจกันไปและสิ่งสิ่งเหล่านี้ที่อยู่ในงานทุกสิ่งฟังกูเป็นกากเวสิริกูแต่ในที่ใดหลายอุตสาหกรรมอุตสุขเวียทุนนั้นเป็นนิราบะทุลุ่ยเจ้ากุมนี้เจ้ามาจูเรกูเป็นกากเวสิริกูเปลี่ยนทุเรค่ะเปรูอันนี้เป็นตายามุชิมเลสุรากูกระบะจะมาอี
ခုလိုရှင်းပြပါတယ်
။တစ်မျိုးနဲ့တစ်မျိုးပြောင်းဆိုတော့နော်လော့ဇယ်တော့လေဟိုကဘာမှာတော့အဲ့လို recommendation တော့မရှိသေးဘူး။ဒါပေမဲ့လည်းဟိုနောက်ပိုင်းတော့ရှိလာနိုင်တယ်ပေါ့နော်။ဥပမာဆိုတော့ COVID နဲ့ sport နဲ့တွဲပြီးတော့ထိုးတာကိုသုတေသနလုပ်နေတာရှိတယ်နော်။အေးအဲကျွန်တော်မြင်တော့ဒီကာကွယ်ဆေးတွေက COVID ဒုတိယကြိမ်မထိုးပြစ်လဲဒီ Sinopharm ကိုတစ်ခါနဲ့ပြန်စထိုးဘာမှအနေမရှိပါဘူး။ပြစ်ရှိနေရမှာရှိပါအောင်ကျိုးသာရှိဖို့ရှိပါတယ်ကျွန်တော်တို့အဲ့လိုထိုးတာလည်းအားပေးပါတယ်တကယ်လို့နော်ကိုဗစ်ရှိနေတဲ့ချိန်မြန်လည်းဆိုင်းလိုဖန်တဲ့ချိန်ထိုးပါတော့ရပါ
စစ်ကောင်စီကတော့ဝယ်ယူထားတဲ့ Sinopharm ကာကွယ်ဆေးတွေမြန်မာနိုင်ငံကိုတန်းတဲ့ချီရောက်လာနေတာနဲ့အတူတရုတ်ထုတ် COVID ကာကွယ်ဆေးထိုးပေးမဲ့အစီအစဉ်ကိုတွန်းမြစ်လှုပ်ဆောင်နေပါတယ်။မြန်မာနိုင်ငံမှာ COVID ထိန်းချုပ်ရေးအတွက်ကာကွယ်ဆေးရရှိရေးအထူးလေးထားလှုပ်ဆောင်ခဲ့ပြီးနီလန်မျိုးစုံနဲ့ဂျိုးပန်းဝယ်ယူထားတဲ့ပြည်ပနိုင်ငံတွေက COVID ကာကွယ်ဆေးတွေစက်တိုက်ရောက်လာနေတဲ့အတွက်အခုနှစ်မကုန်ခင်လူရေ90ရာခိုင်နှုန်းကိုဆေးထိုးပြီးဖြစ်အောင်မျှော်မှန်းဆောင်ရွက်နေတယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောတာကိုဒီကနေ့ထုတ်သတင်းစာရွေးထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးတွေကိုလည်းစစ်ကောင်စီကကြဲကြဲဖြန့်ဖြန့်ထိုးပေးနေတဲ့သတင်းတွေပုံမှန်ထုတ်ပြန်နေတာပါ။ရန်ကုန်တိုင်းထဲမှာတော့တရက်ကိုလူဦးရေ4000ကာကွယ်ဆေးထိုးပေးဖို့ကိုဆောင်ရွက်ခဲ့ပေမဲ့လက်တွေ့မှာဆေးထိုးခံတဲ့သူနည်းပါးတာကိုတွေ့ရတယ်လို့ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်းမူဗိုလ်ချုပ်ညွန့်ဝင်းဆွေကကိုဗစ်ရောဂါလုပ်ငန်းစဉ်စီဝေးမှာပြောကြားထားပါတယ်။ရက်ွက်ဒေသအလိုက်အခမဲ့ထိုးနှံပေးနေပြီးစက်မှုဆောင်ကစက်ယုံလုပ်သားတွေကိုလည်းကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်နေပေမဲ့တိုင်းသားရစက်မှုဆောင်ကစက်ယုံတစ်ခုမှာတော့ဆေးထိုးဖို့အမည်စရင်းပေးတဲ့သူတော်တော်နဲ့တယ်လို့စက်ယုံလုပ်သားတို့ကပြောပါရယ်
။ခုမှစထိုးမှာဒါပေမဲ့အခုမနေ့ပြန်စထိုးမှာအယောက်20လောက်ပြောတယ်ဒါပေမဲ့မထိုးရလူရတော်တော်များတယ်။ဆေးထိုးဖို့ကတော့နာမည်စရင်းတော့လိုက်ောက်တယ်ဒီကာကွယ်ဆေးထိုးပေးတယ်လို့ပဲတစ်ခေါက်ထိုးရင်အယောက်20အဲ့လိုပဲထိုးပေးတယ်လို့ပဲပြောတယ်
လက်ရှိမှာတော့နိုင်ငံအတွင်းကိုဗစ်ရောဂါကာကွယ်ဆေးတွေကိုကျန်းမာရေးဝန်ကြီးဌာနကသက်ဆိုင်ရာစုရဲအလိုက်အခမဲ့ထိုးပေးနေတယ်လို့ပြင်ပမှာတော့ Grand Hanta ဆေးရုံပန်းလိုင်ဆေးရုံနဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ကနေပြီးတော့အခချင်းငွေယူပြီးထိုးပေးနေတာတွေလည်းရှိပါတယ်။ကိုဗစ်ရောဂါကာကွယ်ဆေးကိုပုဂ္ဂလိကဆေးရုံတချို့မှာလည်းအစုအဖွဲ့လိုက်ထိုးပေးတဲ့အစီအစဉ်တွေရှိနေပါတယ်။ကုမ္ပဏီတွေကသူတို့ရဲ့ဝန်ထမ်းတွေအတွက်ရောဂါကာကွယ်ဆေးကိုမြန်မြန်ဆန်ဆန်ထိုးပေးနိုင်ဖို့ကိုလည်းအခချင်းငွေပေးပြီးစီစဉ်လာကြပါတယ်။ဒီနှစ်ထဲမှာကိုဗစ်ကာကွယ်ဆေး24သန်းနောက်ထပ်ရောက်လာဖို့ရှိတယ်လို့ကျန်းမာရေးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးက VUE ကိုပြောပါတယ်
။လက်ရှိမှာဆိုလို့ရှိရင်ကာကွယ်ဆေးဒီလအထဲမှာ10ခန်းရမယ်။အောက်တိုဘာမှာ10ခန်းရမယ်။နိုဝင်ဘာမှာ4ခန်းရမှာပေါ့နော်။ကျွန်မတို့အဲ့လိုကြီးမှထားပါလေ။24သန်းဖြစ်တဲ့အတွက်ကြောင့်မို့ကျွန်မတို့နောက်ထပ်6သန်းလည်းထပ်မလာတာဖြစ်တဲ့အတွက်ကြောင့်နော်နောက်ထပ်6သန်းကိုလည်းကျွန်မတို့ရရှိဖို့အတွက်ဆောင်ရွက်နေပါတယ်။ရင်းတော့တော့ကာကွယ်ဆေးတို့ဒီလုပ်ငန်းတွေကိုဒီ24သန်းဖုံးနိုင်ဖို့ကျွန်မတို့ဇန်နဝါရီလမှာအပြီးဆိုပြီးတော့ဒီမန်းသားတွေနဲ့အခုနောက်ပိုင်းမှာတော့ကျွန်တော်ဒီဇင်ဘာမှာအပြီးထိုးနှံဖို့တဲ့ကတောက်ခက်ခါပြီးဒီမန်းဆောင်ရွက်နေမှာဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူစက်တင်ဘာလ14ရက်နေ့အထိစုစုပေါင်း49သိန်းကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီအထဲမှာအပြည့်အဝဆေးထိုးပြီးတဲ့သူက33သိန်းကျော်ရှိပြီးကာကွယ်ဆေးတစ်ချိန်ထိုးထားပြီးသူက16သိန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်။ကိုဗစ်ကရောဂါကူးစက်သေဆုံးမှုကတော့အဆိုးဆုံးကြုံခဲ့ရတဲ့ဇွန်နဲ့ဇူလိုင်လတွေကထက်တိတိတသာကျဆင်းသွားပြီးဖြစ်ပါတယ်ရှင်။
မကင်ဖြူတွေတင်ပြသွားတာပါရှင်ခုတော့ချင်းနဲ့မုံရွာဖက်ကမတိမငိမ့်အခြေအနေတွေကိုတင်ပြပေးချင်ပါတယ်ချင်းပြည်နယ်တီတိမ်မြို့နယ်ထက်ကမြို့အဝင်အထွက်စစ်ဆေးရေးဂိတ်တစ်ခုမှာဒီကနေ့စက်တင်ဘာ19ရက်နေ့မနေ့အစောပိုင်းကပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်မင်းညကလည်းမုံရွာမြို့ကမြန်မာပြည်အဖြန့်ဖြူတဲ့ယုံမှာပောက်ကွဲမှုဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေထက်ကမုံရွာမှာစစ်အင်အားအမြောက်များတိုးချထားခြင်းပောက်ကွဲမှုဖြစ်တာလို့မြို့ခံတွေကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုတော့မခွာညိုကတင်ပြထားပါတယ်ရှင်
ချင်းပြည်နယ်တိရိပ်မြို့နယ်ကခိုင်ကန်းရဲစခန်းနဲ့စစ်စီရိတ်ကိတ်မှာဒီကနေ့စက်တင်ဘာလ19ရက်မနေ့9နာရီဝန်းကျင်မှာအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။အဲဒီကိတ်ဟာကလေးမျိုးကနေ9မိုင်လောက်အကွာသာဝေးပြီးကလေးတက္ကသိုလ်နဲ့1မိုင်လောက်အကွာမှာရှိတဲ့စစ်စီရိတ်ကိတ်ဖြစ်ပါတယ်။ကလေးမျိုးဝင်ထွက်ကိုစစ်ဆေးတဲ့ကိတ်မှာပစ်ခတ်ပောက်ကွဲမှုတွေအတွင်းရဲတပ်ဖွဲ့ဝင်9ယောက်တိစုံတယ်လို့ဒေသခံတွေကပြောပါတယ
်။ဟုတ်ပါလေဒီဘောဘောနော်ဇိုင်းတိုင်းနဲ့စင်ဒီနဲ့အဆက်ပေါ့ခိုင်ကန်ရက်စကန်ဆိုတာရှိတယ်ကလေးတက်ကသူနဲ့တော့တော်လေးတော့နီးတယ်အဲ့မှာမနေ့9နာရီလောက်ပေါ့နော်အပြန်လန်ပြစ်ကြတယ်လို့ပြောတယ်ဒီအတွဲလိုက်ဆဲတာတွေရောအဲ့ပြီးတော့မုံကွဲတန်9ချက်လောက်တော့ကြားတာပေါ့သူတို့ဘက်ကနေဒီဆက်ကောင်ကြီးဘက်ကနေရေ9ယောက်ပြီးတယ်ပေါ့အနောက်မှာသူကလေဒီကလေးမျိုးကသွားလာပဲဖြစ်ဖြစ်တောင်ပေါ်ဆင်းလာပဲဖြစ်ဖြစ်သူကဖြစ်တဲ့ကိတ်ရှိတယ်ပေါ့ဆက်စီးကိတ်လေအဲ့တော့အဲ့ရက်စကန်လည်းရှိတယ်အဲ့နေရာမှာဖြစ်ကြတယ်လို့ပြောတယ်မနေ့9နာရီ
စက္ကန်စီဘက်ကတော့တိရိပ်မြို့နယ်ခိုင်ကန်းနယ်မြေရဲစခန်းကိုစခန်းနောက်ဖက်မှာရှိတဲ့ဘူခိုင်ကန်းပန်းချံနာကနေအကျန်းဖက်သမားတွေမနေ့9နိုင်ခွဲကလာရောက်ပစ်ခတ်တယ်လို့သတင်းထုတ်ပါတယ်။လုံချိုရဲတပ်ဖွဲ့တွေဘက်ကပြန်လည်ပစ်ခတ်တဲ့အတွက်လာတိုက်ခိုက်သူတွေစုပ်ပြေးသွားကြောင်းနဲ့စခန်းရုံးကအုံနံရန်ကြည်ထိမှန်တာကလွယ်လို့တယောက်မှထိခိုက်ဒဏ်ရာရတာမရှိဘူးလို့စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကလေးမျိုးဒေသတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံလုံခြုံရေးတပ်ဖွဲ့တွေကြားမကြမကြအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားနေတာပါ Manigaro, Galimuga, Lunga, Chao Unire, Ingo, Sigari, Ne, Peso, Shapuibi, Chao Lungo, Pandavare. Sakain Dine, Chizo, Mupede, Moya Muga, Yamabia, Yomale, Satimbala, Sachao Yanaga, Pogwe Mupiabare. Eri Yoha, Moya Mute Lago, Bia Chandu, Timbo Nirapiabare. Moya Bidu Gagwe, Yetapwe, MPDF goes up you Tamini Puega, Dipakwe Muha, Thru, Lecha Chede, Lupiovare. Pagwemu drink tiga taya yadu shire lura machaya wau. Moyamu ma sitaga in a tidi tala tum yantare chagawe, a kulu pagwemu chakerawa. Muto white, a yawit leg in rishi nidalu, landa lanla pidu rida ma tandia shiye, sise nide lule, moyamu gantiaga piopiaware.
ကိုဒီအင်အားဖြည့်ဖြားအခြေပေါ့နော်ညောဒီမုံရကဒီပြီးသူအားကစားပြီးဘောလုံးတွင်နေမှာသူဟိုမိရာပြည့်ထားရပေါ့နော်မမေ့ကမြန်နေပြီးတော့တကအင်အားကူးထားတာဒီဘောလုံးတွင်အပြည့်ပဲတရားယူထားတာရှိတယ်ပေါ့အဲ့ဒါကဒီကဏီဘက်ကိုသူစစ်ကူတက်မလားဒါမုံရောဒီမုံရောအမိချဝိုက်ကတေးသားတွေဖိနှားဆိုတာတော့မတိရသေးဘူးပေါ့နော်သူတွေတက်ဒီဘောလုံးတွင်နေမှာတက်ဆဲထားတာတော့ရှိသေးတယ်အင်အားလည်းတော်တော်များတယ်မွန်ပြ
ကျွန်တော်တို့ရဲ့ကွယ်အုပ်ချုပ်ရေးမှုရုံးတစ်ခုမှာစက်တင်ဘာလ16ရက်နေ့ညတုန်းကအသေးစားပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးအထူးခိုက်တော်ရှိခဲ့ပါဘူးမြန်မာနိုင်ငံနေရာတချို့မှာအခုလိုလုံခြုံရေးအခြေအနေမတိမငြိမ်ဖြစ်နေပေမဲ့စစ်အာဏာရှင်စန့်ကျင်ရေးစံတာပြမှုတွေကတော့ဆက်ပြီးရှိနေပါတယ်မန္တလေးမြို့မှာဆိုရင်ဒီကနေ့တန်ခါတမကတပိတ်
စက်မှုတပိတ်ဖျားကြီးတပိတ်တမဝါယမှာတက်ကတူចောင်းသားចောင်းသူတပိတ်တွေအပြင်LGBTIQ တပိတ်စစ်ကြောင်းတစ်ခုလည်းထွက်ခဲ့ပါတယ်ရွှေဘိုကလေးတဝဲစလင်းကြီးနဲ့လက်ပရောင်းဒေတာတွေမှာလည်းစစ်အာဏာရှင်စန့်ကျင်ရေးခြေတက်စံတာပြပွဲတွေရှိခဲ့ပါတယ်ရှင်ချင်းနဲ့မုံရွာဖက်ကမတိမငြိမ်အခြေအနေတွေကြောင်းမှခွာညိုတင်ပြသွားတာပါရှင်
ဖြစ်ပွားခဲ့ပါတယ်မိုက်တယ်တာဝါတိုင်းတွင်ဖြစ်စီခံရပြီးတဲ့နောက်အဲ့ဒီဒေသတွိုင်းစစ်တပ်ကနေမြေရှင်လင်းရေးလုပ်တာမှာတိုက်ပွဲတွေဖြစ်ခဲ့တာပါတိုက်ပွဲတွေကြောင့်ချောင်းဦးမြို့ပေါ်မှာအသွားလာမရှိတိတ်ဆိတ်နေပါတယ်စကိုင်းတိုင်းထဲကတစ်စဲမြို့မှာတော့စစ်ကောင်စီကအသွားလာတဲ့ကန့်သတ်ထားတဲ့အတွက်ဒေသခံနဲ့အခက်အခဲဖြစ်နေပါတယ်ဒီအကြောင်းရှန်ကုန်းကလာတဲ့သတင်းကို PDF တွေကြားတိုက်ပွဲဖြစ်ခဲ့တာပါ။မိုင်းဒဲကတော့စစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကရှယ်ယာပါတဲ့ဆက်သွယ်ရေးလုပ်ငန်းတစ်ခုဖြစ်ပါတယ်။အဲ့ဒီတာဝါတိုင်တိုက်ခိုက်ခံရတဲ့နေရာကိုစစ်ကောင်စီတပ်တွေသွားတဲ့အချိန်မနေ့စက်တင်ဘာလ16ရက်ကချောင်းမြို့နောက်ဘက်မှာဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ချောင်းမြို့ကန်တူးက
ငါရဲ့နေရကကလေးကြီးကလေးကြီးကမိုင်းတာဝါတိုင်းအောက်ခွဲခံရရပေါ့နော်။အောက်ခွဲခံရရတော့မနေ့လင်းတော့အဲ့စစ်တပ်ကအဲ့ဒီနေရာကိုသွားတာပေါ့နော်။သူကစစ်တောင်းလိုက်သွားတာဟုတ်။သွားတဲ့နေရာ PDF ဖွဲ့ကဝမ်းပြီးတော့ဝါလို့ကြတာပေါ့။တိုက်ပွဲဖြစ်ကြတာပေါ့အဲ့မှာ။ရုပ်ရဲ့အနောက်ဘက်ပေါ်တယ်မှာတို့ဝါလောက်ကစားဖြစ်တာပဲ။စေနာကြီးချေလောက်ကစားဖြစ်တာပဲ။နေညာလေတို့တို့ပြစ်တယ်စက်တနာကြီးထိုးပါပြစ်တယ်အဲဒီနေ့တော့ဇနက်ပြစ်တန်တော့မရဘူးကျွန်တော်တို့ဟိုဘာကနေပြီးတော့ပြစ်ကြောင်းတော့အဲဒီဘက်ကစီကျင်းစင်းသွားကြတာတော်တော်များတယ်အာမျိုးတော့ဒီနေ့ဒါတော့ပြည့်တဲ့အတိုင်းပဲကြာကုန်လုံး6ဆက်သွားတာပေါ့
တိုက်ပွဲတွင် PDF ဘက်က9ဦးသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်က6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်လူမှုကွန်ရက်မှာပြန့်နှံ့လာတဲ့ဗီဒီယိုတစ်ခုမှာတော့လူသေးအလောင်းတွေအနီးမှာအသက်20ကျော်မျိုးသားတူးကို6ဦး PDF ဗားဆိုပြီးအော်ဟစ်ခိုင်းပြီးတော့မှတ်တမ်းတင်ထားတဲ့ဗီဒီယိုပိုင်းကိုပြန်ပြီးတော့မျှဝေနေကြပါတယ်စစ်ကောင်စီဘက်က6ဦးတိုက်ပွဲနဲ့ပတ်သက်လို့တစုံတရာပြောကြားတာမရှိသေးပါဘူးပြီးခဲ့တဲ့မေလ13ရက်နေ့ကစလို့စစ်တပ်နဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်6ဦးမျိုးအနီးကကျွော်ရီမှာစစ်တပ်ကမကြာခဏဆိုသလိုဝင်ရှာနေပြီးဆန္ဒပြခေါင်းဆောင်တွေနဲ့ CDM သမားတွေကိုဖမ်းဆီးတာတွေရှိခဲ့ပါတယ်တစက်ထဲမှာပဲစကိုင်းတန်းတွေက10မြို့ကိုစက်တင်ဘာလ13ရက်လောက်ခရဲကစစ်တပ်ကအသွာလာတွေကန့်သတ်ထားလိုက်တဲ့အတွက်ဒေသခံတွေအခက်တွေ့နေပါတယ်ဒီကနေ့စက်တင်ဘာလ18ရက်နေ့မှာတော့မနေ့6နာရီကနေည6နာရီအထိသွာလာခွင့်ပြုတယ်လို့ဒေသခံတွေကပြောပါတယ်အခုလိုကန့်သတ်နေတာနဲ့ပတ်သက်လို့10ဒေသခံတူက
ဟိုမြေရောနာရောအခုမှမနေ့မနေ့ဆွေးရည်ဟိုနေ့ကမြေရောနာအောင်မဆွေးရဘူးဟိုကဟိုကလေအတန်းရှင်းနေတဲ့ကဘာဟောတာအော်ပြီးတော့သူကအဲဒီကြက်ဘေးပွိုင်းမှာစောက်ပြီးတော့ရန်ဒီဘုံထွက်လာလေလို့ရိုက်တာ ကိုယ်ကတလောက်ကြီးမဟုတ်ဘူးကျွန်တော်တို့ဒီလိုကရေးဝင်မထိုင်ဘူးကဖြစ်တယ်လို့သားတော့ပါအခုကတော့မနေ့6နာရီကနေ့6နာရီကြီးတော့တွေ့ကျော်နေမဲ့တော့တော်သွားလိမ့်မယ်ပါဗျာလူတွေကိုဒုက္ခပေးရပါဗျာတခုလူပြောရင
်ကိုဗီယောကထင်ကျုံတဲ့အနေနဲ့ stay at home ထုတ်ပြန်ထားတဲ့မြို့နယ်တွေထဲမှာဒဇင်မြို့နယ်မပါဘူးလို့ဒေသခံတွေကပြောပါတယ်ဒေသခံ PDF တွေနဲ့တိုက်ပွဲဖြစ်ပွားနေတာစစ်ကောင်စီလိုလားသူတွေအသက်ခံရတာဆက်သွယ်ရေးတာဝါတိုင်တွေဖျက်ဆီးခံရတဲ့အတွက်အခုလိုကန့်သက်တာဖြစ်နိုင်တယ်လို့ဒေသခံတွေကထင်မြင်ကြပါတယ်စစ်ကောင်စီကကန့်သက်ထားစီမှာအပြင်ထွက်သူတွေကိုစစ်တပ်ကဖမ်းဆီးတယ်လို့ဒေသခံတွေကပြောပေမဲ့ဒီချာဒီမပြုတ်နိုင်ပါဘူးစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းဒဇယ်မြို့မှာလူသိမ်းတဲ့ချီလမ်းပေါ်အတွက်ဆန္ဒပြခဲ့ကြပါတယ်စစ်တပ်ကပြစ်ခတ်ဖြိုခွင်းပြီးတဲ့နောက်ဒေသကာကွယ်သူတွေကဒေသလိုတူမီတဲ့နယ်တွေနဲ့ပြန်ပြီးတော့ခုခံတိုက်ခိုက်ကြတာဖြစ်ပါတယ်ခင်ဗျာ
ကိုကြကြတဲ့တင်ပြတော့တာပါရှင်ခုတော့ကနေမျိုးဘက်ခြေရွာတွေကဒေသခံတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့တည်င့်ဖက်ဆက်ရအောင်ပါစကိုင်းတိုင်းရင်းမှာပင်ခရိုင်ကနေမျိုးနယ်ထဲကရွာလေးရွာထက်မနည်းကိုစစ်ကောင်စီတပ်တွေဒီကနေ့ဝင်ရောက်ရှာဖွေခဲ့ပါတယ်အဲ့ဒီလိုရှာစင်မှာတချို့အိမ်တွေကပစ္စည်းတွေကိုဖျက်ဆီးတချို့ကတော့တင်ယူသွားတယ်လို့ဒေသခံတွေကပြောပါတယ်ကနေမျိုးတဝိုက်စစ်တပ်ကစစ်အင်အားဖြည့်တင်ပြီးတော့နှဲမြင့်ရှင်းလင်းရေးလုပ်နေပုံရတဲ့အတွက်လဲဒေသခံတွေထွက်ပြေးပုန်းချောင်နေကြပါတယ်တည်င့်အပြည့်စုံကတော့ထိုင်းအခြေစိုက် VOA တည်င့်ထောက်မအေးမကတည်င့်ပြပို့ထားပါလေရှင
်။စကိုင်းတိုင်းရင်းမာပင်ခရိုင်ခဏညွတ်လေတဲ့ကမိုးကောင်းရွာဝင်းမနားရွာပြင်ရွာလေးရွာထက်မနည်းကိုဒီကနေ့စက်တင်ဘာလ18ရက်နေ့ကစစ်တပ်တွေဝင်ရောက်ရှာဖွေနေလို့ရွာသားတွေထွက်ပြေးနေရတယ်ဆိုပြီးကဏီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ခေါင်းဆောင်သူကပြောပြပါလေ
။ကိုကောင်းရွာလေးကိုပြည်နေတာပေါ့မ။ပြည်နေတော့သူအဲ့ဒီမနေနေရဘူးလားသူကအပြည့်တွေးပြီးဆုံးဖတ်တာ။အဲတို့အင်းလုံးကြီးမှာဘိုးလူရဲဒီဒီနဲ့ယူတယ်ဒါကမလဲတဲ့ဒီလိုမှမဟုတ်ပါဆက်ပြီးသားခဲ့တယ်မူရောရဲ့ကျေးဇူးပါဒီကအခုလည်းဒီမှာဝမနာမှရှိတယ်ဝမနာရဲ့တောင်ပတ်တာမှမကြည့်တော့ပါရှိတယ်ဒါသူကအေးတိုင်းလို့ပြောတယ်အများဆုံးဆိုဒီကမှာဒီလိုတော့ရှိသေးတယ်သူကအာဘီယူရီတော့ဝါကူချက်စီလည်းရှိတယ်လို့ဟာဒီကောင်လည်းမူအဲ့ဘက်ကတားလို့ပါလေအခြားရွာလူတွေတော့ပြောပြီးသူလည်းရှိတယ်လို့ပြောတယ်သူကဘာပြောရမလဲအခုလည်းဒီကမှာမူပေါင်းရယ်ဝမနာမျိုးချောင်းဘူးအော်မကြိုးအော်ဒီတော့မလို့ဒီတော့ကတော့လည်းဒီပေါ့မြေအဲ့ဒီကမှဟိုအဲ့ဒီကတော့တနည်းဒီကြီးရှိလာချင်တော့ဖြစ်နေရှိ
ဒေတာကလုံရဲအခွက်တွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်တိုက်ပွဲတွေဖြစ်လို့ရှိတဲ့ကဏီဒေတာတဝိုက်မှာစစ်တပ်ကအင်အားဖြည့်ပြီးရွာတွေကိုဝန်းရှာနေတယ်လို့လည်းသူကပြောပါတယ
်ရွာတွေမှာအင်အားကြာနေပြီဟိုလီကြောင်းလိုင်းတွေကလည်းပို့ပြီးတော့ခုကမှကလီကြောင်းတွေပို့တယ်အဲဆင်းနေလို့တို့ပေါင်းတော့ဒီအဲ့ဒီမှာဖြစ်လို့ပြောပြတာရတာရတာကိုဝါနာမှာအင်းလေးကြောင်ရတော့တော့မှာပေါ်ရည်မှာကြာတယ်ပေါ်ရည်သားကြာတယ်ဒါတော့တော့မဟုတ်ဘူးဘယ်တော့လဲကျွန်တော်ပေါ်နေနေတာတောင်းတောင်းနေတယ
်စစ်တပ်တွေဝင်ရောက်ရှာဖွေပြီးမတင်ဟာသူတွေကိုဖမ်းဆီးတဲ့အတွက်ရွာသူရွာသားတွေကစိုးရိမ်ကြီးဖြတ်ပြေးနေကြရပါတယ်ခဏညွတ်နယ်ထဲမှာဖြတ်ပြေးနေရတဲ့ကြီးရွာသူတို့ပြောပြတာကတော့
စစ်တပ်လာတော့ရှင်နေမထင်တော့ဘောနော်အဲ့တော့ဝန်ဆိုင်ပဲဆိုတော့ဘာမှမပါဘူးတန်းနေကိုတိချေကိုတခုနဲ့ပြေးခဲ့ရတာမှာအဲ့ဒါမှအဲ့ဒီလေဝင်ရပါတော့ဒီစီပိုင်းလည်းကိုမြရပေါ့။ဘာမှလည်းလူတော့တိတ်မရှိတော့မှအကုန်လုံးမိသားစုပြေးကြတယ်။ဒီလည်းမှလည်းအခုလူလူလာတော့ဖမ်းတယ်ဒီမှာဖမ်းကြမှာရောညနေလုံးကြုံမှုမရှိတော့ဘူးမှာ
။အခုဆိုရင်ရာဇီဝုဒ္ဓကလည်းသိုးတာကြောင့်မိုးလေးတွေထဲမှာပြေးသွားနေရတဲ့ဒေသခံရွာသားတွေအနေနဲ့မိုးကနဲ့အနည်းငယ်ချင်းအစာတောက်စီးဝါးတွေယူသွားကြရင်အဆင်ပြေမယ်ဆိုပြီးကဏီ PDF ကပြောနေပါတယ်ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေကရရနဲ့နဲ့ဆွဲကန်ပြီးစစ်တပ်နဲ့တိုက်ခိုက်နေကြတဲ့နေရာပတ်ဝန်းကျင်မှာရှိတဲ့ကဏီရင်းမာပင်ပလဲအရာတော်ဝက်လက်ဆတဲ့မြို့နယ်တွေမှာအခုရက်ပိုင်းအင်တာနက်လိုင်းတွေလည်းထပ်တောက်ခံရပါတယ်ဒီနေ့ဒီကမ်းလေးမှာတည်ရှိတဲ့ကဏီမြို့နယ်တဝိုင်းနဲ့နဲ့ကြိုက်တက်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလှုပ်ရှားနေတာကြောင့်စစ်တပ်ကစီးနှင်းရှာဖွေဖမ်းဆီးမှုတွေလုပ်နေတာပါကဏီမြို့နယ်တောင်ပေါက်ရွာနဲ့အရင်းကပြည်ဟာသားတွေကိုဖမ်းဆီးပြီးအရက်သားဆက်နှစ်ဦးကိုတက်ဖြတ်ခဲ့ပုံရတဲ့အထောက်အထားတွေယူဆောင်တာကပေါ်ထွက်ခဲ့ပါတယ်။ကဏီဒေသဘက်မှာအထူးလိုက်ပြောင်းလိုက်တက်ဖြတ်မှုကိုစစ်ကောင်စီက၃ချိန်ထက်မနည်းလုပ်ခဲ့တယ်ဆိုပြီးဒေသခံတွေကစွပ်စွဲထားပါတယ်။ဒီစွပ်စွဲချက်မှတ်တမ်းတွေကိုတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကကုလသမဂ္ဂအကြီးအမှုချုပ်ချံကိုအကုန်လုံးပထမပတ်မှာတင်ပြခဲ့ပါတယ်ရှင်။
ကနေဖက်ကအခြေအနေတွေကိုတော့ MyA မှာကအမေမြန်တင်ပြသွားတာပါရှင် VOA American အတိုင်းရဲ့တောက်ကြနေညာဖက်ဆက်ပြီးထုတ်လွှင့်ပေးနေရတဲ့အစီအစဉ်တွေကတော့ line တိုမီတာ3832.51အပြင် VOA ရဲ့ internet ဆက်မနာကနေလည်းဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့internet ဆက်မနာမှာလည်းအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာညချမ်းပါရှင်။VOA American တန်ရဲ့တောက်ကြနေ냐ပဲအစီအစဉ်တွေကို Washington DC မြို့တော်ကနေတရိုက်ထုတ်လွှင့်ပေးနေပါဗျ။မကြာခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့တောက်ကြနေ냐တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထက်ကသုတဆုံးလွင် American တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကဘာကျော် Time Magazine ကြီးရဲ့ဒီနှစ်2023ခုနှစ်အတွက်ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစင်မှာအမြမြန်မာအမျိုးသမီး၃ဦးပါဝင်ပါတယ်။အင်္ဂါကြိုပေါ်မှာပထမဆုံးပြန်တန်းခဲ့တဲ့အာကာသစူဆန်းလီလာရဲ့ရဟယင်ဖန်နီယာမှာဦးဆောင်ပါဝင်ခဲ့တဲ့အမျိုးသမီးအင်ဂျင်နီယာဒေါ်မမီအောင်မြန်မာနိုင်ငံတွင်းကစစ်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာရှီရန်ကနေတက်ကြွကြွပါဝင်နေတဲ့လူငယ်အမျိုးသမီးတွေဖြစ်ကြတဲ့မတ်အက်စတာဇီနောနဲ့မတ်အီတင်ဇာမောင်တို့ဖြစ်ပါတယ်။အခုလိုဖော်ပြခံရတာဟာမြန်မာနိုင်ငံတွင်းလူငယ်တွေအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုနိုင်ငံတကာကအသိအမှတ်ပြုတာဖြစ်တယ်လို့မြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်အလက်ကိုမေးမောင်းထုတ်ပြရောက်တယ်လို့မတ်အက်စတာဇီနောကပြောပါတယ်။ Times Magazine ကြီးရဲ့ဒီနေ့ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားစီရင်မှာပါတဲ့မတ်အက်စတာဇီနောကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူတွေကတင်ပြထားပါတယ်ရှင်။
There's a path we must choose sometimes. Gotta stand up and fight sometimes.
Astasino ga တကယ်ကဘာကျော် Time Magazine ကြီးရဲ့ဒီနှစ်အတွက်ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်အယောက်တရားစီးနေမှာဒါထည့်သွင်းဖော်ပြခံရတယ်။ဆိုတော့ဒီအတွက် Congratulations မှာဂုဏ်ယူပါတယ်လို့လည်းအရင်ဆုံးပြောချင်ပါတယ်ရှင့်
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင့
်ဟုတ်ကဲ့အဲ့တော့အခုလိုမျိုးဒီလိုမျိုးကဘာပေါ်မှာလူတွေအများကြီးတွေကမှကိုယ်ဒီသတိပြုမိစေတဲ့ဒီ Time Magazine ကြီးရဲ့ဩဇာတက်ရောက်မှုအရှိဆုံးလူပုဂ္ဂိုလ်တရားထဲမှာစီးရင်သွင်းဖော်ပြခင်ရတဲ့အပေါ်မှာဘယ်လိုများခံစားရပါလဲရှင
့်အရင်ဆုံးတော့ကျွန်မတော်တော်လေးကိုဟိုအံ့ဩရတယ်ပေါ့နော် email ဝင်လာတဲ့အခါကျတော့ပထမဆုံးတော့အဲကျွန်မစီဝါဒီလိုရွေးချယ်တဲ့ nomination list ထဲမှာပါတဲ့အကြောင်းကိုအတိပေးလာတယ်ပေါ့လေဆိုတော့ကျွန်မ email မှားပို့လာလားဒါမှမဟုတ်လို့ရှိရင်လည်းဒီ not spam mail တစ်ခုခုလားဆိုပြီးမှကျွန်မအဲထင်တာပေါ့အဲဒါပေမဲ့တေချာပြန်ပြီးမှစစ်ဆေးကြည့်လိုက်တဲ့အခါကျတော့မဟုတ်နေပေါ့နော်အဲဆိုတော့နောက်ထပ်တစ်ခေါက်မှလည်းကျွန်တော်တို့ဒီမကျညာခံနေဒီတဝက်လောက်အလိုမှာကျွန်တော်စီကို email ပို့လာတယ်ပြီးတော့ဒီလိုမျိုး template တွေပို့ပေးတယ်ပေါ့နော်ဒါရင်နဲ့အဲ social media မှာဒါဖော်ပြဖို့ဆိုတော့မျိုးလေးသူတို့ instruction တွေပေးလာတယ်ရှင့်အဲဆိုတော့အဲခုနပြောသလိုပေါ့နော်ဒါက Time Magazine ဆိုတာကအဲကျွန်တော်တို့အဖိုးအဲလက်ထက်တုန်းကပေါ့ကျွန်မငငယ်လေးကတည်းကဒါအဖိုးဖတ်တဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမြင်တွေ့ခဲ့ရတယ်ဟိုအများတန်းဟိုကိုကိုတိုင်းလဲပေါ့နော်စူးစမ်းပြီးတော့မှ live ဖတ်ခဲ့တဲ့ဒီစားရတဲ့ဒါသတင်းမီဒီယာတစ်ခုဖြစ်တယ်ဆိုတော့ဒီကနေပြီးတော့မှအခုလိုမျိုးပေါ်ပြလာမယ်ဆိုတာလေကျွန်တော်အနေနဲ့လည်းဟိုမမျောလင့်ထားဘူးပေါ့နော်ဆိုမမျောလင့်တာဖြစ်တဲ့အတွက်ကြောင့်အန်အော်ဝန်တာဖြစ်ရသလိုတစ်ဖက်မှာလည်းအဲကျွန်မအတူတူအနေနဲ့ဆိုလို့ရှိရင်ဒီ Facet Anarchy အမြင့်ဖက်ဆန့်ကျင်ရေးနဲ့ဒီဒီမိုကရေစီရေးကိုစောင့်ချပြီးတော့မှလှုပ်လာတာပေါ့နော်ကချင်တကြောပြန်စစ်ပွဲကနေစတင်ပြီးတော့မှအခုဆိုရင်ဒါ10နှစ်အတိုင်းခဲ့ပါပြီဆိုတော့ February 1ရက်နေ့နောက်ပိုင်းမှာလည်းကျွန်တော်တို့ဒီလိုမျိုးပေါ့နော် military coup ဖြစ်လာတဲ့အခါမှာကျွန်တော်ဆန္ဒထုတ်ဖို့ season တိုင်းပဲ season ကြတော့ကလည်းကျွန်တော်အရင်တုန်းကအချိန်တွေလိုပဲအရင်ခါတိုင်းပေါ့နော်ကျွန်တော်တို့အဲ့ရတီခဲ့ကြသလိုပဲကျွန်တော်တို့ဒါစီစဉ်ခဲ့ကြဖြစ်ပါတယ်ဆိုတော့အခါကျတော့အခုလိုမျိုးခဏလာတာဒီခဏလာတာကာလပတ်လုံးနဲ့ပြီးတော့ဒီခဏလာရဲ့အရှိအစောပိုင်းက6နှစ်10နှစ်ဝင်းကျင်မှာပေါ့နော်အာလှုပ်တဲ့လှုပ်ထိုက်တာကျွန်တော်ရတီတဲ့နဲ့ဒီအတ္တမမှုကိုတော်လန်နဲ့ကျွန်တော်ရဲ့လှုပ်ဆောင်ချက်တွေအကုန်လုံးအားသွန်လှုပ်ဆောင်ခဲ့ပေမဲ့လို့အာဒီတစ်ခေါက်ဒီခဏလာအတွင်းမှာပေါ့နော်ကျွန်တော်ရဲ့တော်လန်ရဲ့အရင်းအမြစ်အရန်ကိုကြည့်လို့နဲ့အတွက်ကြောင့်မို့လို့ကျွမ်းအနေနဲ့လည်းအများကြီးစိတ်တက်ကြတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဒါပေမဲ့လို့အခုလိုမျိုးပေါ့နော်။ကြားရတဲ့အခါကျတော့ကျွမ်းတို့အနေနဲ့လည်းကျွမ်းတို့ဒီမြန်မာနိုင်ငံရဲ့လူငယ်တွေကပေါ့နော်ကိုယ့်ရဲ့ရှိရာနေရာမှာပဲကျွမ်းတို့ရဲ့ဒီလိုမျိုးအလောက်ဆောင်တဲ့ အမှုရာတွေအားလုံးကဒါအမေရောခံမဟုတ်ဘူးပြီးတော့ကျွားတို့လူငယ်တွေအားထုတ်နေရခြင်းကအလဟသမဟုတ်ဘူးလို့ကျွားအနေနဲ့ကနက်နက်ဆိုင်ဆိုင်တွေးမိတယ်ပေါ့နော
်ဟုတ်ကဲ့ပါရှင်အခုဆိုလို့ရှင်ဒါကဘာတဝမ်းလုံးမှာလူတွေတန်ပေါင်းများစွာထဲမှာကိုလိုလှုပ်ရှားတဲ့သူတွေလည်းအများကြီးရှိကြတယ်အဲ့ထဲမှာဒီအယောက်တရာရွေးတဲ့ထဲမှာကိုကိုရွေးချယ်ပြီးတော့ပေါ်ပြခံရတယ်ဆိုတာကဘာကြောင့်လို့ယူဆမိပါလဲ
အဲသူတို့ရဲ့ times အနေနဲ့ဆိုလို့ရှိရင်တော့သူတို့ရဲ့လိလာဆန်းဆန်းမှုကကျမနဲ့ဒီရဲဘော်အီရိုကအာနာချင်းတင်းချင်းနဲ့ပတ်သက်ပြီးတော့ဒါရက်တီချက်တူညီတဲ့မိဘအဖွဲ့အစည်းနဲ့တူပေါ့နော်ကျွန်တော် favorite ချရဲ့နေမှာစတင်ပြီးဆန္ဒပြခဲ့တယ်သူတို့အနေနဲ့ယူဆတာကဒီဆန္ဒလူမျိုးစတင်ဆန္ဒပြခဲ့ခြင်းကတော့ timing ပေါ့နော်ပြည်သူလူထုရဲ့နိုင်ငံရေးရေးချင်းနဲ့ပြီးလို့ရှိရင်ရှိနေတဲ့ရှိရင်းဆွဲကျမတို့ရဲ့ပဋိပက္ခတွေနဲ့ပြီးတော့ကျမတို့ရဲ့ဒီလိုမျိုးလှုပ်ဆော်တဲ့ဒီຫນွေဥတော်လိုင်းရဲ့အစပေါ့နော်ဒါတွေကကျမတို့အခုလက်ရှိရှိနေတဲ့2021နှစ်ဥတော်လည်လိုင်းကိုပို့ပြီးတော့မှတက်ဝင်စေခဲ့တယ်လို့ယူဆတဲ့အတွက်ကြောင့်မို့လို့ခုလိုမျိုးရွေးချယ်လို့မြင်ပါတယ်။နောက်ပြီးတော့မှကျမတို့ဒီနေ့မြန်မာနိုင်ငံရဲ့အခင်းချင်းကိုနိုင်ငံတကာအနေနဲ့အထူးစိတ်ဝင်စားတယ်။ပြီးတော့ဖော်ပြချင်တယ်လို့ကျမအနေနဲ့ခံယူပါတယ်။နောက်ပြီးတော့အတင်းမြန်မာနိုင်ငံပြည်သူလူထုကြုံတွေ့နေရတဲ့နိုင်ငံရေးအချက်အလက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ကျမတို့ဒီနိုင်ငံတကာစာမျက်နှာရှိမှဒါကမိမောင်းထုတ်ပြချင်တယ်။ထုတ်ပြရရောက်တဲ့အတွက်ကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒီရှေ့ဆက်နိုင်ငံရေးတည်ဆောက်မှုလုပ်ငန်းစဉ်တွေမှာလည်းဒါအထောက်အကူတစ်စုံတစ်ရာပေါ့နော်ဖြစ်နိုင်မယ်လို့ကျမအနေနဲ့ပြောလင့်ပါတယ်။အပေါ်ရင်အနေနဲ့ဆိုလို့ရှိရင်တော့ဒါကျမနဲ့ဤတဲ့ဆောင်မောင်နဲ့ကိုခုလိုမျိုးခေါ်ပြတယ်သို့တော်လည်းပဲကျမတို့ဟာမြန်မာနိုင်ငံရဲ့လူငယ်တွေဖြစ်တယ်မြန်မာနိုင်ငံရဲ့အမျိုးသမီးတွေဖြစ်တယ်ဒီတဲ့ကြောင့်မို့လို့ကျမတို့ကိုခုလိုမျိုးခေါ်ပြခြင်းဟာဒါမြန်မာနိုင်ငံရဲ့လူငယ်နဲ့မြန်မာနိုင်ငံရဲ့အမျိုးသမီးငယ်တွေအပေါ်ပေါ့နော်ဒါအတိမပြုခြင်းလို့ကျမတို့အနေနဲ့လိုမျိုးခံယူပါတယ
်ဟုတ်ကဲ့ပါရှင်ဒီစုကိုရတဲ့နေရာမှာမြန်မာနိုင်ငံကသူတွေအတွက်များများရှိပါတယ်အရင်ကဆိုဒါထင်ရှားဆုံးပြောရမယ်ဆိုရင်တော့အခုလက်ရှိစစ်ကောင်စီကဖမ်းဆီးခင်းနေတာကိုခံထားတဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ပေါ့လေနောက်တခြားသူတွေလည်းရှိပါတယ်ဒီနှစ်ကတော့ဒါထူးခြားခြားအမျိုးသမီးမြန်မာအမျိုးသမီး၃ဦးပါဝင်တာကိုတွေ့ရတယ်ဆိုတော့ဒီအပေါ်မှာရောဘယ်လိုများခံယူမိလဲခံစားချက်ဘယ်လိုများဖြစ်မိလဲ
ကျွန်တော်အနေနဲ့တော့ဒါအမျိုးသမီးတွေကိုပေါ့နော်အထူးအလေးပေးပြီးတော့မှအခုလိုမျိုးကျွန်တော်ရဲ့ရှည်ရင်းဆွဲပကတိအင်အားကိုပေါ့နော်ဒါအတိမတ်ပြုတ်လာတယ်ဆိုတဲ့အတွက်ကြောင့်မို့လို့ကျွန်မအနေနဲ့အမတန်ဝမ်းသာသလိုအထူးသဖြင့်မြန်မာနိုင်ငံလိုမျိုးဒီရင်ကျေးမှုထုံတမ်းအဆင့်အလာတွေနဲ့ပေါ့နော်အယူဆဆွဲတွေနဲ့တတ်မှတ်ကန့်သက်မှုတွေအများကြီးရှိနေတဲ့နိုင်ငံတစ်ခုကဒီအမျိုးသမီးတွေကိုအခုလိုမျိုးဖော်ပြလာတာကိုအမှန်တန်ဝမ်းသာပါတယ်တကယ်လို့ကျမအနေနဲ့မပါဝင်ခဲ့ရင်တော့မှဒါကအမျိုးသမီးတွေပေါ့နော်ပါဝင်လာခြင်းအတွက်ကျမဝမ်းသာမိမှာပါပဲပြီးတော့အခုလိုမျိုးကျမတယောက်တည်းအနေနဲ့ဆိုလို့ရှိရင်တော့ဒီ CNN မှာပါဝင်ခြင်းမပါဝင်ခြင်းထပ်ပေါ့နော်ကျမအခုလက်ရှိလုပ်ကိုင်နေတဲ့လုပ်ငန်းတွေတော်လိုင်းရေးနဲ့ပတ်သက်တဲ့လက်ရှိလုပ်ငန်းဆောင်တာတွေကိုဆက်ပြီးတော့မှလုပ်ကိုင်နေဖို့ကအရေးကြီးပါတယ်ဆိုတော့အခုလိုမျိုးနိုင်ငံတကာတဲ့ရင်စာမျက်နှာမှာပေါ့ဖော်ပြခင်ရတဲ့အတွက်တော့ကျမတို့အနေနဲ့ပို့ပြီးတော့မှဟိုလှုပ်ဆောင်နိုင်မှုနဲ့ပဲပြီးတော့လက်ခံနိုင်စွာလက်ခံနိုင်မဲ့နဲ့ပဲပို့ပြီးတော့မှတော့ကျေဝင်လာနိုင်မယ်လို့တော့မြင်မိပါတယ်ဆိုတော့ဒီလိုမျိုးကျေဝင်လာခဲ့ရင်တော့ကျေဝင်လာတဲ့အလျောက်ပို့ပြီးတော့မှကျမတို့အနေနဲ့အထောက်ပို့အတွက်တောင်းရှိတာပေါ့ရှင်
ဟုတ်ကဲ့ပါဆိုတော့အခုဆိုလို့ရှိရင်ဒါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အချိန်ဖြစ်တဲ့ဒီအာဏာသိမ်းမှုစတင်တဲ့လှုပ်ရှားမှုတွေလည်းမျိုးစုံပေါ်ပေါက်ခဲ့တဲ့ဒီထဲမှာအမျိုးသမီးတွေအများကြီးရှေ့တန်းကနေပါဝင်ခဲ့တာကိုလည်းကျွန်တော်တို့ဒီကာလတစ်လျှောက်ပေါ့နော်တွေ့ကြရတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့စစ်အာဏာရှင်စတင်တဲ့လှုပ်ရှားမှုမှာအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကဘလောက်အထိအရေးကြီးတယ်လို့ရောထင်ပါတယ်လေ
ဟုတ်ကဲ့အမတန်အရေးကြီးပါတယ်ဘာလို့ဆိုရင်ကျမတို့ရဲ့လူသားမျိုးနွယ်ကိုပေါ့နော်ပြန်ပြီးတော့မှအသက်ဆက်တာကမိခင်တွေဖြစ်ပါတယ်ဆိုတော့မိခင်တွေဖြစ်လာမယ်ကျမတို့ရဲ့အမျိုးသမီးတွေကကိုယ့်ရဲ့မွေးဖွားလာမယ်ရင်သွေးငယ်တွေကိုကျမတို့ကဘလို့အတွေးခေါ်တွေနဲ့ကျမတို့ကကြီးပင်းစေမလဲဆိုတဲ့အရာကဒီအမျိုးသမီးတူဦးပုံမှာအများကြီးမှုတည်ပါဆိုတော့မြန်မာနိုင်ငံဟာအခုချိန်မှာဒီလိုမျိုး facet စစ်တက်ချောက်ပေါ့နော်ကျမတို့ဟာနှစ်ပေါင်းများစွာပြန်ပြီးတော့မှအခြားနိုင်ငံတွေနဲ့ရှင်တဲ့အခါကျရင်ကျွန်တော်တို့အများကြီးနောက်ဆုတ်သွားတော့ဆိုတော့ဒီလိုနောက်ဆုတ်ပြီးတော့မှကြံခဲ့မဲ့အခြေအနေမှာတကယ်ပြန်ပြီးတော့အမြန်ဆုံးပေါ့နော်မြန်မာနိုင်ငံအမြန်ဆုံးတိုးတက်ပြီးတော့မှကြောင်းလဲစီဖို့ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခန်းကဏ္ဍအမတန်အရေးကြီးပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တို့ဟာအရင်ကကန့်သက်ထားတဲ့ကန့်သက်ချက်တွေကိုကျွန်တော်ရဲ့စိတ်ထဲမှာကိုရိုက်ချိုးပစ်ပြီးတော့မှအခုချိန်မှာသွေးသစ်အမြင်သစ်နဲ့လက်ရှိတော်လည်ရေးမှာကျမတို့အမျိုးသမီးတစ်ရက်လုံးကဒါပါဝင်မှုလို့ရတယ်။ကျမတို့ဟာနောက်ထပ်မျိုးဆက်ကိုမွေးဖွားမဲ့သူတွေဖြစ်တယ်။နောက်ထပ်မျိုးဆက်ကိုကျမတို့ကအတွေးခေါ်အမွေတွေကိုပေးရမဲ့သူတွေဖြစ်တယ်။ဘယ်လိုပြောမလဲ။ကျမတို့ကစွန့်ဦးပေါ့နော်။ အူဆုံးဒီဆရာတွေဖြစ်တယ်ပေါ့နော်လက်ဦးဆရာတွေဖြစ်တယ်မိခင်တွေဟာဒီတော့ကြောင့်မလို့မိခင်တွေဖြစ်လာမယ်အမျိုးသမီးတွေအနေနဲ့ဒီတော်လိုင်းရေးမှာကျွန်တော်အမတန်ရေးကြီးတယ်ဆက်လက်ပြီးတော့မှဘလို့အခက်အခဲရှိပါစေကျွန်တော်အားမလျှော့တာပဲဆက်ပြီးတော့မှပါဝင်မှုလိုတယ်လို့ကျွန်မအနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်ဆိုတော့အခုလို့ကမ္ဘာကျော် Time Magazine ကြီးရဲ့ဩဇာတရားဝင်အရှိဆုံးပုဂ္ဂိုလ်လူတရားစီးရင်ထဲမှာပေါ့နော်အခုပါလာပြီဆိုတဲ့အခါကျတော့ကို့အတွက်ရောဘလူခန်းစားမှုပြောင်းလဲသွားစေတယ်လေဘာတွေဆက်ပြီးတော့လှုပ်ရှားသွားဖို့ရှိမလဲတာဝန်နေမြန်ပို့ပြီးတော့ရှိလာတဲ့သဘောမျိုးဖြစ်သွားမလားဘလူမြန်ကို့အတွက်ခန်းစားချက်ဘာတွေမြန်ပြောင်းလဲသွားစေမလဲ
ဟုတ်ကဲ့ခုလိုမျိုးပါဝင်လာတဲ့အခါကျတော့မပါဝင်ခင်မှာလဲကျွန်မအနေနဲ့လက်ရှိမှာတော်လန်ရေးမှာပေါ့နော်တထောင်တနေရာကနေပြီးတော့မှကျွန်မပါဝင်လှုပ်ရှားဆောင်ရွက်နေတာရှိပါတယ်တာဝန်ယူနေတဲ့ပိုင်းကဏ္ဍရှိပါတယ်ဆိုတော့ဒီကဏ္ဍတွေမှာပို့ပြီးတော့မှကျွန်တော်ဆက်ပြီးတော့မှလှုပ်သွားပြီးတော့မှထပ်ပြီးတော့မှတာဝန်ယူလာရမယ့်အခြေအနေမျိုးတွေရှိလာရင်ဒါမှမဟုတ်လို့ရှိရင်ကျွန်မအနေနဲ့တထောင်တနေရာနေပေါ့နော်ဒီနိုင်ငံရဲ့အပြောင်းလဲမှာ Federal Democracy စနစ်ဖော်ဆောင်ရေးလမ်းကြောင်းမှာကျွန်တော်အနေနဲ့လုံနိုင်တဲ့များကိုအစွမ်းကုန်ဒါလှုပ်ရှားဆောင်ရွက်သွားမှာဖြစ်ပါတယ်။ဆိုတော့နိုင်ငံတကာအနေနဲ့တော့ပို့ပြီးတော့မှဟိုအထူးသဖြင့်ပေါ့နော်အခုလိုမျိုးကျွန်တော်တို့2021ကျွန်တော်တို့ရဲ့မြန်မာနေဦးတော်လည်ရေးမှာဖက်ဆစ်စစ်တပ်ရဲ့ဒီမတရားပေါ့နော်တပ်ဖြတ်နှိပ်စက်တဲ့ပြီးလို့ရှိရင်ထောင်တွင်းအကျဉ်းချတဲ့လုပ်ရက်တွေကိုကျွန်တော်တို့ထောင်တောင်းတိတ်နဲ့ချီတဲ့ကျွန်တော်တို့ပါဝင်တခြားတော်လည်ရေးဖို့ရပတ်တွေရှိကြတယ်။ရင်ဆိုင်နေကြတာကျွန်တော်တို့တကယ်ခက်ခက်ခဲခဲရင်ဆိုင်နေကြရတယ်။ဘလို့ပဲဖြစ်စေဒီလိုတော်လန်ရေးရဲပေါ်တွေအမြောက်အများတဲ့ကအခုလိုမျိုးပေါ့ကျွားတို့နှစ်ဦးကိုပဲဒီမှာဖော်ပြလာခြင်းကကျွားတို့အနေနဲ့ပို့ပြီးတော့မှတာဝန်ရှိတယ်လို့ကျွန်မနေခံယူတယ်ဒီတာဝန်လည်းကျွန်မဟိုဆက်ပြီးတော့မှဟိုထည့်ရပါမယ်ပေါ့နော်ကျွန်မတို့ရဲ့ရဲပေါ်တွေရဲ့အတန်နဲ့မြန်မာနိုင်ငံရဲ့လက်ရှိတော်လန်ရေးအခင်းချင်းကိုပို့ပြီးတော့မှနိုင်ငံတကာစာမျက်နှာမှာပို့ထင်ရှားလာစေဖို့အတွက်ကိုတာဝန်ရှိတယ်လို့ခံယူတယ်ဒီတိုင်းလည်းကျွန်မဟာရှိတဲ့လုပ်ငန်းတာဝန်ယူချေဖို့ဆက်လုပ်သွားပါမယ်
ဟုတ်ကဲ့ပါရှင်အခုလို့ view တွေအချိန်ပေးပြီးဖြေကြပေးတဲ့ Matt Astar Seno ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါရှင်
ဒီကိစ္စပြနေတဲ့အမျိုးသမီးကန္နာကိုနာဆင်ခဲ့ရတာပါရှင်ခုတော့သူတဆုံးလဲအမေရိကန်တခွင်အစည်းအဝေးလဲပါ Texas ပြည်နယ် Houston ရောက် Afghan ရွှေ့ပြောင်းအခြေချမိသားစုအနောက်ပိုင်းပြည်နယ် Oregon ကအခက်ကြုံနေရတဲ့ဆက်ပြေးသမားတွေအကြောင်းသူတဆုံးလဲအမေရိကန်တခွင်အစည်းအဝေးမှာကောင်းအောင်ကတင်ပြထားပါတယ
်ဘောမလာကူရပိုင်းဒီမှာပဲအာဖဂန်နစ္စတန်ကထွက်ခွာလို့တဲ့လူပေါင်းသသိန်းပေါင်းကျော်ကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်တွေနဲ့ကယ်ဆယ်ရှုပြောင်းပေးခဲ့ပါတယ်အခုခါမှာတော့အာဖဂန်နစ္စတန်ကထွက်ခွာလာသူအာဖဂန်တချို့ဟာအမေရိကန်ပြည်အောင်စုကမြို့တချို့မှာရောက်ရှိနေကြပါပြီဒီအကြောင်းဒီယာနာမင်းရှယ်ပေးပို့ထားတဲ့သတင်းကိုတင်ပြပေးရမယ်မကြသေးခင်ရပိုင်းတွင်အာဖဂန်နစ္စတန်ကနေဘေးအန္တရာယ်ကင်းရထွက်ခွာလာသူတွေမှာပိုင်ဆိုင်မှုဆိုလို့အဝတ်တထည်ကိုတစ်ခုသာပါလာခဲ့တာပါ Texas ပြည်နယ် Houston မြို့ကိုရောက်လာသူ Abdul Aman Sadiqi ဟာ2012ခုနှစ်ကစလို့အာဖဂန်နစ္စတန်ကနေထွက်လာခြင်းအထိအမေရိကန်ထူးတက်ဖွဲ့တွေနဲ့အတူလက်တွဲပြီးမိုင်းဘုံရှင်းလင်းရေးကစလို့စစ်စင်ရေးတွေမှာလည်းပါဝင်ကူညီခဲ့သူပါ
ကျွန်တော်ထင်တာကကဘာကြီးတစ်ခုလုံးကျွန်တော်တို့နောက်မှာရပ်ပေးပြီးကျွန်တော်တို့ရဲ့ခံယူချက်စိတ်ကူးတွေမျှော်လင့်ချက်တွေအနာဂတ်တွေအတွက်စဉ်းစားပေးနေတယ်လို့ထင်ခဲ့ပါတယ်ဒါပေမဲ့လည်းချက်ချင်းဆိုသလိုပျောက်ချင်းမလားပျောက်သွားကြပါတယ
်အမေရိကန်တွေကိုကူညီခဲ့တာကြောင့်လဲအဗ်ဒူဆာဒီကီယာအမေရိကန်မှာအထူးအခြေချနေထိုင်ခွင့် SIVဗီဇာရရှိခဲ့ပါတယ်အခုခါမှာတော့အစိုးရရဲ့အစီအစဉ်နဲ့နေထိုင်စရာအပတ်မဲ့အခန်းမှာဘေးအန္တရာယ်ကင်းစွာနေနိုင်နေပါပြီ
ဘဝမှာအများကြီးကြုံခဲ့မှုပါတယ်စစ်ပွဲတွေပောက်ကွဲမှုတွေကို့နားတွင်လူတွေတေးနေတာတွေတခါမှငြိမ်းချမ်းတယ်ရေလို့မရှိဘူးဆိုတော့အန္တရာယ်ကင်းကင်းပဲနေခြင်းပါတယ်အခုဒီကိုရောက်လာတာကြောင့်ပျော်ပါတယ်ဘဝကိုအေးအေးဆေးဆေးပဲဖြတ်သန်းခြင်းပါတယ်
အမေရိကန်ပြည်ထောင်စုကိုရရှိလာသူတွေကိုတော့အခုခါမှာကူညီဆောက်ရှောက်ရေးအသင်းတစ်ခုဖြစ်တဲ့ YMCA ကဘဝသက်စနိုင်အောင်အကူအညီတွေပေးနေပါတယ်။ရွှေပြောင်းချစ်ချနေထိုင်သူတွေအရေးဆောင်ရွက်ပေးတဲ့ YMCA ဝန်ထမ်းစန်းညာဝါဖက်က
These families who are coming right now because they just have
ဒီမိသားစုတွေဟာအသက်ဘေးအန္တရာယ်ကနေဘေးလွတ်ရာကိုထွက်ပြေးလာရတာကြောင့်ဘာမှပါမလာပါဘူး။ဒါကြောင့်သူတို့အတွက်အလောက်ရှာပေးရမှာဖြစ်တယ်လို့အစိုးရစီကရရှိမဲ့ခန်းစားခွင့်နဲ့ဖြစ်တဲ့အစာအသောက်ဝယ်ဖို့ဆေးကုပ်ဖို့နဲ့တခြားလိုအပ်တာအားလုံးပြင်ဒီမှာနေထိုင်ဖို့အထောက်အထားမှတ်ပုံတင်လဲရအောင်ကူညီပေးသွားမှာပါ
အာဖဂန်နစ္စတန်ကနေထွက်ပြေးလာသူတွေကိုအခုလိုအသင်းဖွဲ့တွေတမကအမေရိကန်လူမှုအသိုင်းအဝိုင်းကလည်းကူညီပံ့ပိုးပေးရတဲ့စရိတ်ခီမီသားစုဈေးဝယ်လာဖို့ကာငါပေးသူကတော့ဗီယက်နမ်စစ်ပွဲပြီးဆယ်ကျော်သက်အရွယ်မှာအမေရိကကိုရောက်လာသူဗီယက်နမ်အမေရိကန်တူပါသူနဲ့အတူမိသားစုလိုက်လာပြီးတော့လည်းအကူအညီပေးနေပါတယ်ဟျူစတန်မြို့ကန်ထရမ်ဟိုက
It really broke my heart and brought me to tears because
Sango ka ne thwat pye kha ya de lo myo thulo le thwat pye la da ya da so ro sait ma kaung phit pi nyet ye cha mi ba de mi da su be yan kin bu America ko yauk la cha da so ro thulo imitan kan kaung cha de lo pyo ya ma ba 1982 khu ni ma jama ro America ko yauk pi bwa tit sa bu American rue ga lak kan chu su ku ni cha de lo akhu ro jama ro ga Afghan rue ko pyan pi ro ku ni ni da ba
အသက်36နှစ်အရွယ်ရောက်မှဘဝတည်တစ်ခုစားဖို့ဆိုတာမလွယ်သလိုအာဖဂန်နစ္စတန်မှာကျန်ခဲ့တဲ့တခြားမိသားစုအတိုင်းဝိုင်းအတွက်လဲစိတ်ပူတယ်လို့စရိခီကပြောပါတယ်ဒါပေမဲ့လဲကလေးတွေရှည်ရည်အတွက်စိတ်အေးရပြီဖြစ်တာကြောင့်ဝမ်းသာပျော်ရွှင်ရတယ်လို့ဆိုပါတယ်အားလုံးကလည်းဝိုင်းဝန်းကူညီကြတာကြောင့်ဘဝတည်ကိုမိသားစုနဲ့အတူလက်တွဲပြီးတော့ပြန်စတင်နိုင်တော့မှာလဲဖြစ်ပါတယ်ခင်ဗျာတော်မီရဲ့အကြီးအကျယ်လောင်ကျွမ်းလင်းရှိတဲ့အမေရိကန်နောက်ပိုင်းပြည်နယ်တွေကအော်ရီဂွန်ပြည်နယ်မှာရေရှားပမှုပြဿနာအကြီးအကျယ်ရင်ဆိုင်နေရပါတယ်။မွန်လာဦးအများပြားဆက်ပြူတဲ့ဒေသမှာဆေးရည်ပေးစနစ်တွေလည်းသတင်းပတ်အတော်ကြာရပ်ဆိုင်နေတာကြောင့်စိုက်ပျိုးရေးသမားတွေအခက်ကြုံနေတာပါ။ဒီအကြောင်း AP သတင်းကိုအခြေခံပြီးတော့ဆက်တင်ပြပေးရမယ်။ရေရှားပမှုကြောင့်အော်ရီဂွန်ပြည်နယ်မှာကံရီရော်နေကုန်သလိုဆေးမြောင်းတွေလည်းခန်းချောက်ကုန်ပါတယ်။ဒေရှုခရိုင်တွင်းကဒေရှုမြေရာဆိုရင်လည်းတလထက်တလဘယ်ရုံးကနေမှမတူအောင်ရော်နေလာနေပါတယ်။ဒီလိုအခြေအနေမှာရေပေးဝေးစနစ်အတွက်ချမှတ်ပေးထားတဲ့ဥပဒေအရဆေးနဲ့ဝေးရာကစိုက်ပျိုးသူတွေအဖို့တော့လုပ်ငန်းရန်နာယုံမှာအပတခြားလမ်းရွေးချယ်စရာမရှိဖြစ်နေတာပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Phil Fine က
So North Inner Irrigation District is the
ယောက်ပိုင်းဆေးရည်ပေးတဲ့ဇုံဟာဘေးရှူမြဝန်းဒေသအတွင်းမှာရှိနေပြီးအော်ရီဂန်အလယ်ပိုင်းထဲမှာလို့ပြောလို့ရပါတယ်။ဆိုတော့ဆေးရည်လွတ်ပေးနေတဲ့အခါမှာဒီနေရာဟာနောက်ဆုံးမှာရှိနေတာပါ
6ခေတ်ရင်ဆေးရည်သုံးဆွဲဖို့ဟာဂျေရှုမီရေကိုမိခူအားထားနေရတာပါ။အော်ရီဂွန်အလယ်ပိုင်းဆေးရည်ပေးဝေရေးဇုံထဲမှာပါသူတွေကတော့ဆက်ပြီးတော့စိုက်ပျိုးနိုင်စေပါ။စိုက်ပျိုးရေးသမားတဦးဖြစ်တဲ့ Matt Lisignoli က
I feel extremely fortunate in my situation because we have
ကျွန်တော်တို့အတွက်ဆေးလုံလုံလောက်လောက်ရှိတော့အလွန်ကံကောင်းတယ်ပြောရမှာပါ။မြောက်ပိုင်းဆေးဇုံထဲမှာရှိသူတွေကတော့ဘလောက်နှစ်နာနေတယ်ဆိုတာကိုသိပါတယ်။ဆေးဖက်လိုက်တဲ့အခါကျတော့မြောက်ပိုင်းကကျွန်တော်စိုက်ခင်းတွေဆိုရင်ပျက်စီးကုန်ပြီးဘာမှတိတ်မထွက်တော့သလိုအရေးအတွေးလည်းမကောင်းတော့ပါဘူးလို့သူကပြောပါတယ်။အခုခါမှာတော့အရင်ကချမှတ်ထားတဲ့ဆေးပေးဥပဒေနဲ့ပတ်သက်ပြီးတော့ပြင်ဆင်နိုင်မှုစူးစမ်းနေကြပါတယ်။ဆေးပေးဝေးရေးဘယ်နယ်နိမိတ်အတွင်းမှာပဲဖြစ်ဖြစ်ရေးပိုရှင်နေသူတွေအနေနဲ့ရေလိုအပ်နေတဲ့စိုက်ပျိုးရေးသမားတွေစီမျှဝေပေးနိုင်အောင်ပါပရဟိတအဖွဲ့တစ်ခုဖြစ်တဲ့ဒေရှုမြင့်ကြောင့်ထင်းသိမ်းရေးအဖွဲ့ညွှန်ကြားရေးမှူး Kate Fitzpatrick က
ရှိနေတဲ့ရေကိုတယောက်နဲ့တယောက်အပြန်အလှန်မျှဝေသုံးစွဲနိုင်စေချင်ပါတယ်။အော်ရီဂွန်အလုပ်ပိုင်းစဲဆုံထဲမှာပါတဲ့သူတယောက်ကရေလျှော့သုံးမယ်ဆိုရင်မြောက်ပိုင်းစဲဆုံထဲမှာပါတဲ့သူတွေကဒီရေကိုသုံးနိုင်အောင်လုပ်ပါ
တိုင်းမဲလေဒီစနစ်ဟာကောင်းကျိုးထက်ဆိုးကျိုးဖြစ်စေတဲ့ဆိုတော့ထောက်ပြကန့်ကွက်တာမျိုးတွေနဲ့လည်းရင်ဆိုင်နေရတာပါရေမျှဝေသုံးဆွဲနိုင်ရင်တော့စိုက်ပျိုးရေးသမားတွေအတွက်တစုံတရာအဆင်ပြေနေကြောင်းပြောပါတယ် Fine က
the water marketing and leasing
ကုချိန်မှာရေကိုမျှဝေငှားရမ်းသုံးစွဲတာဟာအဖြေတစ်ခုပါအကုန်ကြမများသလိုဘာမှထွေထွေထူးထူးဖတ်ဆောက်စရာမလိုပါဘူးမြောက်ပိုင်းဆယ်စုံတဲ့ရှိသူတွေအတွက်တစ်ခုခုမှမလုပ်ဘဲဒီတိုင်းဆက်သွားနေလို့မရပါဘူး
ဒီနည်းလမ်းကိုအသုံးပြုနိုင်မယ်ဆိုရင်တော့နှစ်ဖက်လုံးအဆင်ပြေနိုင်ပြီးတော့ဒေရှုမြေရေးစီမံသုံးဆွဲတဲ့ပုံစံဟာအနောက်ပြည်နယ်တွေမှာနမူနာပုံစံတစ်ခုဖြစ်လာဖို့လဲသူတို့ကမျှော်လင့်နေရတယ်ခင်ဗျာအရီဇိုနာပြည်နယ်ကစိုက်ပျိုးရေးသမားတွေဟာစိုက်ခင်းတွေအတွက်ပေးတဲ့ဆေးရည်လာမယ့်နှစ်မှာရော်နေရရှိတော့မယ့်အခြေအနေရင်ဆိုင်နေရပါတယ်ဒီစိုက်ခင်းတွေအတွက်ပေးနေတဲ့ကိုလိုရာဒိုမြေရေကိုပထမဆုံးအခြေအနေနဲ့ချော့ချကန့်သတ်သွားမှာဖြစ်ပါတယ်အမေရိကန်ရေအရင်းမြစ်စီမံခန့်ခွဲရေးဘူရိုကဩဂုတ်လလယ်မှာဒီကန့်သတ်ချက်တစ်ကိုချမှတ်ခဲ့တာပါအမေရိကန်အနောက်ဘက်ကလူဦးရေတန်ပေါင်း40လောက်ဟာဒီမြေရေကိုမိခိုနေရတာဖြစ်ပြီးအရီဇိုနာပြည်နယ်ဖင်နယ်ခရိုင်ကစိုက်ပျိုးရေးသမားတွေကတော့အထိအနာဆုံးဖြစ်မှာပါ Tempe စိုက်ပျိုးရေးကုမ္ပဏီကစိုက်ပျိုးရေးသမား Will Delanda က
Cause the Colorado River cutbacks were
Colorado မြေရေပေးနေတာကိုဖျက်လိုက်ရင်စိုက်ခင်းသုံးရေပမာဏတော်တော်များများရမှာမဟုတ်တော့ပါဘူးနောက်နှစ်အတွင်းသုံးရမယ်ရေတစ်ဝက်လောက်ရော့သွားမှာဆိုတော့အခုစိုက်နေတဲ့မြေကတော်တော်များများလည်းမစိုက်နိုင်တော့ပါဘူး
ဒါပေမဲ့လည်းအခုခမရေသိမ့်မလို့တဲ့ Guayuli ဆိုတဲ့ခြုံပင်တစ်မျိုးကိုဒလန်နာကဆန်သက်ဆိုက်ပြိုးနေပါတယ်။ကာတာယာလောက်ရမှာသုံးဝင်တဲ့ rubber ကိုဒီပင်ကနေထုတ်ယူมาဖြစ်ပြီးပမာဏတော်တော်များများဆိုက်ပြိုးဖို့ဆန်သက်စီမံကိန်းမှာသူပါဝင်ပါတယ်။ဒလန်နာဟာဆိုက်ပြိုးမြေဧက6000ကိုကြီးကျက်ဆိုက်ပြိုးတာဖြစ်ပြီးတော့အများစုကတော့ပြောင်းမှုဆိုက်ပါတယ်။နောက်နှစ်မှာတော့ရေရှားမှုကြောင့်အပင်တွေတိတ်ဆိုက်နေတော့မှာမဟုတ်ပဲလုံသားအင်အားလည်းယုံနေတော့မှာပါ။အခုခမလုံသား18ဦးရှိပေမဲ့2024မှာတော့8ရောက်လောက်ပဲထားနိုင်တော့မယ်လို့ဆိုပါရဲတဘာဝပတ်ဝန်းကျင်မထိခိုက်အောင်ရေ short ချခွဲဝေသုံးဆွဲဖို့လိုအပ်နေတဲ့ချိန်ထဲမှာပဲတချို့စိုက်ပျိုးရေးလုပ်သားတွေကတော့အလုပ်လက်မဲ့ဖြစ်မဲ့အရေးစိုးရိမ်နေကြပါတယ်ခင်ဗျာ
ကုသဆောင်လေ American တခွင့်အစီအစဉ်ပြီးမှာတော့သိပ္ပံနဲ့ဤပညာကဏ္ဍပါကြောက်ကြပိုးကုဆတ်မှုတွေတိုးနေချိန်မှာကိုဗစ်ပိုးရှိမှရှိစမ်းသပ်စစ်ဆေးမှုကဘယ်လောက်အရေးပါပါသလဲမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့ကအလီနာဟဲလ်တကွဲခန်းအမှုစီဝနီးပညာဒါရိုက်တာဒေါက်တာဖြူမြတ်တဲကိုဒေါခင်မြို့တက်ကဆက်သွယ်မြင်းမြန်ထားပါတယ
်ဒေါက်တာကိုဗစ်ပိုးကူးစက်မှုတွေတိုးနေတယ်မှာကိုဗစ်ပိုးရှိမရှိစမ်းသပ်ဆစ်ဆဲမှုကဘလောက်အရေးပါပါသလဲမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့အလီနာဟဲလ်တကွဲခန်းကအမှုစီဝနီးပညာဒါရိုက်တာဒေါက်တာဖြူမြတ်တဲကိုမင်းနဲ့တင်ပြပေးတော့ပ
ါဒီအခုကဒေါက်တာကတကဘာလုံးမှာဗောနော်ဗမာပြည်မှာအပါအဝင်တကဘာလုံးကပြန်နေတော့တက်စင်ကလည်းတော်တော်အရေးပါပါတယ်ဖိုးအရင်တော့လိုပဲဗောနော်ဒေါက်တာကိုဗစ်ပိုးမပေါ်ခင်လည်းကလက္ခဏာရှိတဲ့လူတွေစစ်တင်တယ်လို့လက္ခဏာမတင်မရှိတဲ့လူတွေလည်းစစ်တာဗောနော်ဒါ surveillance ဆိုခေါ်တာဗောနော်အဲ့လိုမျိုးတော်တော်များများထိထိရောက်ရောက်စစ်နိုင်ဖို့ကအရန်အရေးကြီးပါတယ
်။ဟုတ်ပါတယ်။ကို့မှာယောဂလက္ခဏာပြပြမပြပြလုံးလုံးဆယ်ကို့မှာပိုးကူးစက်မှုရှိမရှိသိချင်ကိုဗစ်တက်စတင်လုပ်စစ်ဆေးနိုင်ပါလဲ။ဒီလိုစစ်ဆေးမှုလုပ်တဲ့သူတွေကဘယ်သူတွေပါလဲ
။ဒီအရင်တော့အလိုမျိုးပဲစစ်တဲ့နည်းလမ်းတွေရှိရပါတော့နော်။စစ်တဲ့တံပတ်ချက်တွေရှိရပါဘယ်သူတွေကပိုးစစ်တဲ့နည်းဆိုတာများသောအားဖြင့်ကတော့အခုချိန်ကအေးလာတဲ့ချိန်လေးဖြစ်လာပြီးဟိုဗမာပြည်မှာဆိုလို့ရှိရင်လည်းမိုးရင်းရသည်ပေါ့နော်ဆိုတော့ဖျားနာတဲ့အတုတ်ကွေးလိုမျိုးအဲ့လိုမျိုးယောဂလက္ခဏာတွေပေါ်လာတဲ့ဖြစ်တဲ့လူတွေတော်တော်များများဦးစားပေးပြီးစစ်သင်တယ်ပေါ့နော်အဓိကကတော့ယောဂလက္ခဏာပေါ်နေတဲ့လူတွေပေါ့နော်အ ਨੇ ဆုံးဖျားနာတဲ့လက္ခဏာလေးနည်းနည်းလေးပေါ်လာရဲဆိုတာလည်းစစ်သင်တယ်ပေါ့နော
်ဒီလိုစစ်တဲ့အခါမှာဘလို့ test မျိုးကိုလုပ်တင်ပါတယ်
test ကအခုကဟိုအရင်တုန်းကကိုဗစ်ဒေသတုန်းကပေါ်ကစားနဲ့မတူတာကတော့ပို့ပြီးတော့ဘောနော် test တွေအရေးအတွက်လည်းများလာတဲ့အပြင်ဟို company လည်းများထုတ်လာနိုင်တာဆိုတဲ့အတွက်ကြောင့်မလို့အ мян စစ်တဲ့ဟို test ဆိုတာလည်းရှိတယ်အ мян စစ်တဲ့ test ကဒီအခုအမေရိကန်မှာဆိုလို့ရှိရင်အ мян စစ်တာ home test လို့ခေါ်တယ်ဘောနော်အိမ်မှာတဲ့ရောက်ရောက်ကအလုံးနေမကောင်းဖြစ်လို့အိမ်မှာစစ်ချင်နေဆိုရင်over the counter လို့ခေါ်တဲ့စိတ်ခံမှာဖြစ်ဖြစ်စတိုးဆိုင်မှာဖြစ်ဖြစ်သွားပြီးတော့လုပ်ရတယ်အ мян စစ်တဲ့ test နဲ့စစ်တယ်ဒါကကြတော့ရန်ကုန်မှာလည်းအခုအဲ့လိုမျိုးတွေရှိရပေါ့နော်ရန်ကုန်နဲ့အဲ့ဗမာပြည်မှာအနှံ့ပြားမှာလည်းအဲ့လိုမျိုးအ мян စစ်တဲ့ test နောက်တစ်ခုကကြတော့ဟို lab မှာစစ်တာဒါစိတ်ခံမှာသွားပြတယ်ဆရာဝန်စီမှာနေမကောင်းဘူးလို့တကွေးပဲဖြစ်ဖြစ်နှာစီးချောင်းဆိုးပဲဖြစ်အဲ့လိုဖျားနာတာပဲဖြစ်ကွာတန်တရာရှိလို့သွားပြရင်စိတ်ခံမှာဆရာဝန်ကိုယ်တိုင်နမူနာယူပြီးတော့စစ်တဲ့ဥစ္စာကြတော့အဲ့ဆရာဝန်စေကန်းကနေနေပြီးတော့ lab တွေကိုပို့တယ်ဒီစေယုံက lab တွေပဲဖြစ်ဖြစ်ဟို reference lab တွေပဲဖြစ်ဖြစ်အထူးဟိုကလုပ်တဲ့ lab ပေါ့နော်အဲ့ reference lab တွေပဲဖြစ်ဖြစ်အဲ့လိုမျိုးပို့တဲ့ကြတော့ PCR လို့ခေါ်တဲ့ test ပေါ့နော်အဲ့ဒါနောက်တစ်မျိုးရှိရဟို lab တွေတုံးတဲ့ဆက်အမျိုးပုံပေါ်မှာမူတည်ရပေါ့အ мян ထွက်တဲ့ဆက်ရှိရအနေထွက်တဲ့ဆက်ရှိရဆိုတော့အဲ့အဓိကအဲ့နှစ်မျိုးပေါ့နော်အိမ်မှာစစ်တဲ့ test ရှိတယ်ဆရာဝန်စေကန်းမှာသွားပြပြောလို့စစ်တဲ့ test ရှိရ
အိမ်မှာစစ်တဲ့ test ကိုဘယ်ချိန်မျိုးမှာစစ်တင်ပါသလဲ
အိမ်မှာစစ်တဲ့ test တွေကဟိုများသောအားဖြင့်ကဟိုဟာပေါ့ recommendation လို့ခေါ်တာပေါ့နော်ဒီဟိုညွှန်ကြားချက်ကလုံးကြတော့လုံးဝလက္ခဏာရှိတဲ့လူမှစစ်ဖို့တင်ပါတယ်ဘာလို့လဲဆိုတော့လက္ခဏာရှိမှပဲ virus ပိုးကကိုယ်ထဲမှာအများကြီးရှိနေအဲ့ဒါကို home test လို့ခေါ်တဲ့ဒီအဲ့အ мян စစ်တဲ့ test ကသူကပို့ပြီးတော့ဟို sensitivity ဆိုတော့ပို့တော့ဟိုဟာထိရောက်ချက်ကောင်းတာပေါ့နော်အကယ်၍ home test အဲ့လိုမျိုးအ мян စစ်တဲ့ test ကိုယ့်အကူစစ်လို့ negative ဖြစ်တယ်ဆိုလို့ရှိရင်များသောအားဖြင့်ကဆရာဝန်စီမှာစိတ်ကမှသွားပြပြီးတော့အဲ့လိုမျိုးစစောင်းက PCR လို့ဖြစ်ဆိုတဲ့ test နဲ့ပြန်ပြီးတော့ confirm လုပ်တာပိုကောင်းတာပေါ့နော
်ဒီလိုစစ်ဆေးတဲ့ test kit တွေရဲ့စိတ်ချမှုအတိုင်းအတာကဘယ်လောက်ရှိပါသလဲ
ထုတ်တဲ့ကုမ္ပဏီတွေကလည်းအခုနောက်ပိုင်းရတဲ့အမျိုးမျိုးပေါ်လာတယ်ပေါ့ဆိုတော့နော်ဗမာပြည်မှာလည်း test kit တွေကအများတော်အဖြစ်ကအိန္ဒိယကထုတ်တာရယ် China ကထုတ်တာရယ်အဲ့လိုမျိုးတွေရှိကြတယ်ပေါ့နော်အဓိကညွှန်ကြားချက်လေးပါတယ်ပေါ့နော်ဒီ test kit တွေမှာဘယ်ရမရေးဌာနကထောက်ခံချက်ပေးထားတယ်အဲ့လိုမျိုးအမှတ်သားလေးတွေကိုကြည့်ကြည့်လို့ရှိရင်တော့ဟိုအများဆုံးအပြည့်တော့ WHO ပေါ့နော်ဟိုကမ္ဘာကျန်းမာရေးအဖွဲ့အစည်းကညတော့အပြည့်ထောက်ခံတာများတယ်ဒါပေမဲ့ဟိုတရုတ်နဲ့အိန္ဒိယထုတ်တဲ့ဥစ္စာထောက်ခံတာရှိမရှိတော့ပြောတတ်ဘူးပေါ့နော်ပို့ပြီးတော့အဆင်ပြေတာကြတော့ test kit ကအိမ်မှာလဲစစ်တာဆိုတော့နှာခေါင်းပတ်ဝန်းကျင်ကိုပဲနမူနာလွယ်လွယ်ကူကူယူနိုင်တဲ့ကတော့ပို့ပြီးတော့အဆင်ပြေတာပေါ့ကိုတိုင်လဲနမူနာယူတဲ့အတွက်ကြောင့်မလို့လေ
အခုဆိုလို့ရှိရင်မြန်မာနိုင်ငံမှာလဲကာကွယ်ဆေးတွေထိုးပေးနေပြီပေါ့နော်ဒီ test လုပ်တဲ့ဥစ္စာကာဝစီထိုးပြီးသားလူတွေက test ကိုဘယ်ချိန်မျိုးမှာလုပ်တယ်လဲအဲ့ဒါလေးနည်းနည်းရှင်းပြပေးပါဒီကာဝစီနဲ့ test လုပ်တာနဲ့ပတ်သက်ပြီးတော့
အခုကကာဝစီတွေကလည်းကြဲကြဲပြန်ပြန်ထိုးနေကြပြီဆိုတော့ပေါ့နော်နောက်နှစ်ခုရှိရပေါ့စစ်မယ်ဆိုလို့ရှိရင်ကာဝစီထိုးပြီးတော့နေကောင်းတဲ့ပုံမှန်ဘာမှမဖြစ်ဘူးကြဲကြဲမှန်မှာပဲဆိုလို့ရှိရင်အဲ့ဒီကာဝစီထိုးရပြီးတဲ့လူကစစ်နိုင်တာဗာလဲဆိုတော့ဒီကာဝစီကနေပြောကိုခံတက်လာမလားမတက်လာလားပေါ့နော်ဒီ covid ကိုပိုးကိုကာကွယ်နိုင်ဖို့အတွက်ဒီ antibody လို့ခေါ်တဲ့ဟာတက်ရှိလာလားဆိုတာကိုစစ်နိုင်တာပေါ့နော်အဲ့ဒါကဒီကာဝယ်ဆေးထိုးတယ်ဘာမှလည်းဟိုနေမကောင်းတာပါညာဖြစ်တော့ပဲနဲ့ဆိုလို့ရှင်အဲ့ဒါဆိုလို့ရှင်နှစ်ပတ်သုံးပတ်လောက်ထိုးနောက်ဆုံး dose ထိုးပြီးတဲ့အချိန်အတွင်းမှာဟိုက antibody test ဆစ်လို့ရတယ်ဒါကကြတော့ကိုခံအောင်ရှိတာကိုဆစ်တာပေါ့နော်နောက်တစ်ခုကတချို့တွေကကာဝယ်ဆေးကြောင့်မလို့ဖျားသွားတာလည်းရှိနိုင်တယ်ပေါ့နော်အဲ့လိုမျိုးကြလို့ရှင်တော့ညံ antigen test ပဲဖြစ်ဖြစ်ဟို PCR test ပဲဖြစ်ဖြစ်အဲ့လိုမျိုးသွားဆစ်လို့လည်းရပါတယ်နောက်တစ်ခုကသူတို့ကိုယ်တိုင်လည်းအဲဒီ antibody စစောင်းကပြောရဲကိုခံရှိမရှိဥစ္စာကိုလည်းစစ်လို့ရပါတယ်ဒါပေမဲ့အဲ့လိုကာကွယ်ဆေးထိုးပြီးတော့ဘယ်ချိန်မှာပဲဖြစ်ဖြစ်ထိုးပြီးခြင်းပဲဖြစ်ဖြစ်နောက်တော်တော်လေးကြာမှတချို့တွေလည်းပြန်ပြီးတော့နေမကောင်းဖြစ်ကြတယ်ဆိုရှင် covid ရှိမရှိကိုစစ်တာလည်းအဲ့လိုမျိုးလည်းစစ်လို့ရပါတယ
်အဲ့လိုအချိန်မျိုးမှာ testing လုပ်တာကရောဟိုအဆင်ပြေပါမလား
test တော့ကတော့လည်းပါအန္တရာယ်မရှိပါဘူးဟိုစံနမူနာကောက်တာဆိုတာလည်းလွဲပါတယ်အခုနောက်ပိုင်းဆိုရင်ကောက်ဖို့အတွက်ကိုအခွင့်အရေးပုံများလာတာပေါ့အရင်တော့ဆိုရင်ဟိုးနှကောင်းအရင်ပိုင်းကြီးထိုးထည့်ရတဲ့နမူနာကိုကောက်ရတယ်အခုနောက်ပိုင်းဆိုရင်ဇရွေး saliva ဆိုရဖြစ်ဖြစ်ဒီပါးစပ်အတွင်းပိုင်းမှာဟိုးအာခေါင်အနောက်ပိုင်းကိုတို့ပြီးတော့ပဲဖြစ်ဖြစ်အဲ့လိုမျိုးရိုးရိုးနှကောင်းအဝလေးမှပါပဲဖြစ်ဖြစ်အဲ့လိုမျိုးဆိုတော့လူနာတွေပို့ပြီးတော့ခံနိုင်ရတအောင်လို့ခွင့်ရေးတွေပုံများလာအန္တရာယ်ရှိတယ်ဆိုတော့မရှိပါဘူး။နောက်ဟိုကကိုခံဆစ်တယ်ဆိုလို့ရှိရင်အဲ့လို antibody ဆစ်တယ်ကိုခံဆစ်တယ်ဆိုလို့ရှိရင်ရိုးရိုးတွေးဖောက်တာပဲပေါ့နော်။ဆိုတော့အဲ့ဒါလည်းဒီရိုးရိုးအပေါက်လေးဆိုတလို့လောက်လေးပဲခဏလေးပဲရိုးရိုးတွေးဖောက်တာပဲဆိုတော့အန္တရာယ်ဘာမှမရှိပါဘူး
။ဒေါက်တာဖြူမြတ်တွေရဲ့ပြောကြားချက်နဲ့ပဲဒီတင်ပတ်အတွက်သိတဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်ပါနော်။
တော်ခင်မျိုးသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့နေပညာကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုဝင်းမင်းကပြောပြပေးပါအောင
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အနေနဲ့အမှုအလုံးကိုနေပြည်တော်မှာရင်ဆိုင်ရမယ်လို့သူရှင်းနေကပြောလိုက်ပါတယ်။ဒေါက်ဆန်းစုကြည်ကိုအခရီးလိုက်စားမှုနဲ့မန္တလေးမှာဆွဲထားတဲ့အမှု၄ခုကိုလာမယ့်အောက်တိုဘာ၁ရက်ကစပြီးလက်ရှိကြားနာနေတဲ့နေပြည်တော်မှာစစ်စစ်မှာပါလို့သူရှင်းနေတရားလွှတ်တော်ရှင်းနေကြီးဥက္ကမောင်စောက VA ကိုပြောလိုက်ပါတယ်။အခရီးလိုက်စားမှုတက်ဖြည့်ဥပဒေပုံမှန်55နဲ့ဒေါက်ဆန်းစုကြည်ကိုမန္တလေးတိုင်းဒေသကြီးတရားလွှတ်တော်ကဆွဲခဲ့တဲ့ဒီအမှုပေါ်နှစ်ပတ်တခါတောက်ကြနေတိုင်းမန္တလေးတိုင်းဒေသကြီးတရားလွှတ်တော်တရားသူကြီးကနေပြည်တော်မှာလာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျ။ဒီနေ့ညမြမဆွေရရဲ့ရှင်းနိုင်တဲ့တင်မှာပဲဖော်ပြခဲ့တဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလွန်ခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးစစ်ဆေးနမူနာ 22,800 ရှိခဲ့ပြီး 2,180 ခန်းလုံးမှာပိုးတွေ့ခဲ့ပါတယ်။ပိုးတွေ့ရာဂိုင်းနှုန်းက 9.59 ရာဂိုင်းနှုန်းပါ။သေဆုံးသူက85ဦးရှိပါတယ်။ဒီနေ့အထိကပ်ဘေးအသက်ဆုံးမသူအစိုးရစည်ရင်စုစုပေါင်းကတော့16,944ယောက်ရှိခဲ့ပါပြီ။အိန္ဒိယနိုင်ငံတို့ကိုဗစ်ရှိကိုဗစ်ကာကွယ်ဆေးကိုပထမတစ်လုံးထူထားပြီးသူတွေအနေနဲ့ဆေးမရရင်တရုတ်နိုင်ငံထုတ်ကာကွယ်ဆေးကိုသူ့အချိန်တိုင်းနှလုံးပြန်ဆထိုးကြဖို့ကျန်းမာရေးတာဝန်ရှိသူဒေါက်တာခင်ငင်ကြီးကလူမှုစာမျက်နှာမှာတိုက်တွန်းထားပါတယ်ခင်ဗျာတရုတ်နိုင်ငံမှာကိုဗစ်ကာကွယ်ဆေးအဖြစ်ထိုးပြီးသူလူရေရဲ့80ရာခိုင်နှုန်းကျော်အဖြစ်တန်း1,000ကျော်ပြီလို့ကြေညာထားပြီးမှာပဲကိုဗစ်ကူးစက်သူ62ဦးဒီနေ့ထပ်တွေ့ခဲ့ပါတယ် အများစုကဒယ်လ်တာပိုမျိုးကွက်သည့်ကူးစက်မှုများလာတဲ့နိုင်ငံအရှေ့ပိုင်းပင်လယ်ကမ်းခြေဒေသရှိဖူဂျန်ပြည်နယ်မှာဖြစ်ကာအရင်အမွိုင်းလို့ခေါ်တဲ့ရှားမင်မျိုးကြီးမှာအများဆုံးဖြစ်32ဦးနောက်ပူချန်းမှာ28ဦးထိတွေ့ခဲ့တယ်လို့အမျိုးသားချမ်းမဲ့ကော်မရှင်ကဒီနေ့ထုတ်ပြန်ခဲ့ပါတယ်။တောင်ကိုရီးယားမှာတော့ဒီနေ့တရက်ထဲပိုးကုသူ 2,000 ကျော်လာကပြီးခဲ့တဲ့လကနေ့စဉ်စံချိန်နာကတ်လာချိန်မှာနှက်ပြန်စတော့မဲ့အားလည်းအများဆုံးရွေးရပွဲတော်တဲ့ကူးစက်သူများလာမှာကိုစိုးရိမ်မှုတွေများလာနေပါတယ်ခင
်ဗျ။ကျေးဇူးပါရှင်။တဲ့ရင်ချင်းချုပ်ကိုတော့ကိုဝင်းမင်းပြောပြခဲ့တာပါဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရင်မူကတော့ကိုရန်နိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ PJ Elliot တို့ဖြစ်ပါတယ် VO American အတန်ရဲ့ဒီကနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းတိုမီတာ31 30နဲ့51အပြင်လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုလည်းအစီအစဉ်ပြပချင်းည10:00နဲ့17:00ထိပြန်ပြီးတော့နားဆင်နိုင်ပါတယ်ကြည့်ရှုအားပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from